Has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA အမေရိကန်အတန်းကနေ2024ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်းလေးစီစဉ်တွေကိုတော့လိုင်းဒိုမီတာ19နဲ့25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးသိမ်းပိုက်ထားတဲ့ပါလက်စတိုင်းနယ်မြေတွေအရေးကို ICJ မှာကြားနာစစ်ဆေးနေပါပြီ။မြန်မာအရေးတည်ငြိမ်မှုအတွက်ဦးစားပေးကြိုးပမ်းမယ်လို့တရုတ်ထိတ်တန့်တန်တမန်ကပြောပါရယ်။စစ်မှုမထမ်းဥပဒေလွတ်မြောက်အောင်ရှောင်ပြေးလာတဲ့သူတွေကိုအကာအကွယ်ပေးနိုင်မှုအတွက်ထိုင်းအစိုးရကိုမြန်မာအရေးလှုပ်ရှားသူတွေကတိုက်တွန်းနေပါရယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မန္တလေးတိုင်းအောင်မြေသာဇံမြို့နယ်ပတ်စပို့ရုံးမှာတော့နိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတဲ့သူတွေအထက်ဒီကနေ့မနက်အစောပိုင်းမှာလူအုပ်ပြီးတော့မန္တလေးမြို့ကအမျိုးသမီး2ဦးအသက်ဆုံးခဲ့ရပါတယ်
။လူတွင်းနဲ့အဲမှာလူအုပ်ပြီးပါဆိုလက်ရှိကြကြတော့သေလို့ပို့တယ်ကြ။ဟိုလမ်းမှာနည်းနည်းလေးကပါသေးရပါဘူးလို့ဒါကြီးကမလုံနိုင်တော့ဘူးလူကငုံခတ်ပြီးတော့အဲ့လိုဖြစ်တယ်။အဲဒီနှစ်ယောက်ကတော့သုံးကြ
။ဒီသတင်းအပြည့်အစုံနဲ့အတူဒီစီဆိုင်မြို့ထဲမှာပစ္စည်းပြန်ပြီးတော့တည်ယူတဲ့မော်တော်ယာဉ်နှစ်စင်းလက်နက်ကြီးထိမှန်တာကြောင့်အ ਨੇ ဆုံးလူ3ယောက်အသက်ဆုံးခဲ့ရတဲ့သတင်းရခိုင်ပြည်နယ်မှာတော့နေရပြန်သူတချို့ဖမ်းဆီးစစ်ဆေးခံရတဲ့အခြေအနေမွန်ပြည်နယ်ဘက်မှာတိုက်ပွဲပြင်းထန်လာမှာကိုမွန်ပြည်သူတွေစိုးရိမ်နေကြတဲ့အကြောင်းဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်ဒေသမှာအော်တိုဘာလကနေစပြီးတော့ပါလက်စတိုင်းဘက်ကတိုက်ဆုံသူအရေအတွက်ဟာ 2,900 ကျော်သွားပြီလို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောနေစင်ပါပဲ။အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းမှာလေကြောင်းကရောမြေပြင်ကနေပါစစ်ဆင်ရေးတွေကိုဒီကနေ့လုပ်ခဲ့ပါတယ်။ဟာမတ်စ်ဦးစီးတဲ့ကျမ်းမာရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့နေ့တွေအတွင်းမှာလူ109ဦးတိုက်ဆုံပြီးတော့ဂါဇာမှာအစ္စရေးရဲ့စစ်ဆင်ရေးကြောင့်ဒဏ်ရာရသူစုစုပေါင်း 6,900 ကျော်ရှိတယ်လို့ဆိုပါတယ်။ဒီထဲမှာအရက်သားတွေနဲ့စစ်သွေးကြွတွေပါဝင်ပေမဲ့လည်းဂါဇာမှာဒဏ်ရာရသူတိုက်ဆုံသူရဲ့သုံးပုံနှစ်ပုံခန့်ဟာအမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ဂါဇာတောင်ပိုင်းရှိအကြီးဆုံးမြို့ဖြစ်တဲ့ခန်ယူနစ်ဒေသကိုအစ္စရေးစစ်တပ်ကတိုက်ခိုက်ခဲ့ကြောင်းဒီကနေ့သတင်းထုတ်ပြန်ခဲ့သလိုရာဖာမြို့မှာလုပ်တဲ့အစ္စရေးရဲ့ထိုးစစ်ဆင်မှုတွေကြောင့်နိုင်ငံတကာကစိုးရိမ်မှုတွေရှိနေပါတယ်။အစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နက်တန်ယာဟုရဲ့စစ်ဘက်ဆိုင်ရာအစိုးရအဖွဲ့ဝင်တဦးလည်းဖြစ်တဲ့အငြင်းစားအစ္စရေးဗိုလ်ချုပ်ကြီးဘန်နီဂန့်စ်ကတော့ဟာမတ်စ်တွေလက်ထက်မှာကြံနေတဲ့တရားခံတွေလွတ်မြောက်ရေးအတွက်မွတ်စလင်တွေရဲ့ဥပုပ္ပလမတိုင်ခင်အထိထိုးစစ်တွေကိုဆက်ပြီးဆင်နွှဲနေမယ်လို့ပြောပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ဥပုပ္ပလဟာမတ်လ10ရက်နေ့မှာစတင်မှာဖြစ်ပါတယ်။ရာဖာမှာလုပ်မဲ့ထိုးစစ်တွေမှာအရက်သားတွေဘေးကင်းမှုအတွက်အီဂျစ်နဲ့အမေရိကန်တို့ကပူးပေါင်းဆောင်ရွက်ပြီးမှာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးဂန့်စ်ကပြောထားပါတယ်ရှင်။
ပါလက်စတိုင်းနိုင်ငံထူထောင်မှုမျှော်မှန်းထားတဲ့နယ်မြေတွေကိုအစ္စရေးက58နှစ်ကြာသိမ်းပိုက်ထားတဲ့အပေါ်မှာတရားဝင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂထိတ်တန့်တရားရုံးမှာသမိုင်းတွင်မဲ့ကြားနာစစ်ဆေးမှုတွေဒီကနေ့ပဲစတင်လိုက်ပါပြီ။သိမ်းပိုက်နယ်မြေမှာအစ္စရေးကကျင့်သုံးနေတဲ့မူဝါဒတွေနဲ့ပတ်သက်လို့မဖြစ်မနေလိုက်နာစရာမလိုတဲ့အကြံပြုချက်တွေကိုတင်ပြဖို့အတွက်ကုလသမဂ္ဂထွေထွေညီလာခံမှာတောင်းခံခဲ့ပြီးတဲ့နောက် ICJ နိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးနေတာဖြစ်ပါတယ်။ ICJ တရားရုံးရဲ့ဒီကနေ့ကြားနာစစ်ဆေးမှုမှာတော့ပါလက်စတိုင်းကိုယ်စားလှယ်ရဲ့ရှောက်လဲချက်တွေကိုတရားသူကြီးတွေကအရင်ဆုံးနားထောင်ကြမှာဖြစ်ပါတယ်။ဂါဇာဒေသမှာဟာမတ်စ်နဲ့အစ္စရေးတို့တိုက်ပွဲဖြစ်ပွားနေချိန်နဲ့တိုက်ဆိုင်ပြီးတော့ကြားနာပွဲမှာတော့ဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသဂါဇာကမ်းမြောင်နဲ့အရှေ့ဂျေရုဆလင်တို့ကိုအစ္စရေးကအခြေအကန့်အသတ်မရှိသိမ်းပိုက်ထားတဲ့ကိစ္စကိုအဓိကစစ်ဆေးမှာဖြစ်ပါတယ်။ကလေးငယ်တွေတဝက်လောက်အပါအဝင်ဂါဇာဒေသကလူ2,000-3,000လောက်ဟာဘုံဒဏ်၊တေကျေထိခိုက်မှုဒဏ်၊ငတ်မှုမှုဒဏ်နဲ့နေရဲဆွန့်ခွာရတဲ့အခြေအနေတွေကိုရင်ဆိုင်နေရကြောင်းပါလက်စတိုင်းနိုင်ငံသားရေးဝန်ကြီးက ICJ တရားရုံးရဲ့ရှေ့ပေါက်မှာပြောဆိုခဲ့တာပါ။ ICJ တရားရုံးရဲ့သဘောထားကိုတော့တရားသူကြီးတွေကလနဲ့ချီအချိန်ယူစဉ်းစားပြီးတော့ထုတ်ပြန်မယ်လို့ခန့်မှန်းထားကြပါတယ်ရှင်။
ယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးအတွက်ဂျပန်ဝန်ကြီးချုပ်ဖူမီယိုကိရှိဒါကဒီကနေ့ပဲကတိကဝေးပြုလိုက်ပါတယ်။တူဂျိုမျိုးမှာလုပ်တဲ့နှစ်နိုင်ငံအစိုးရနဲ့စီးပွားရေးခေါင်းဆောင်တွေပါဝင်တဲ့ဆွေးနွေးပွဲမှာအခုလိုပြောလိုက်တာပါ။ယူကရိန်းစစ်ပွဲဟာအခုအချိန်ထိဆက်လက်ဖြစ်ပွားနေသေးဖြစ်တယ်လို့ကောက်မွန်လွယ်ကူတဲ့အခြေအနေမျိုးလည်းမဟုတ်ဘူးလို့ဆိုပေမဲ့ယူကရိန်းရဲ့စီးပွားရေးကိုမြင့်တင်တာဟာယူကရိန်းအတွက်အနာဂတ်ရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ဂျပန်နဲ့ကမ္ဘာတစ်ဝန်းလုံးအတွက်လည်းရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကိရှိဒါကပြောပါတယ်။ဒါအပြင်ဗီဇာထိန်းချုပ်မှုတွေဖြေလျှော့ပေးဖို့ကိုလည်းကတိပြုခဲ့တယ်လို့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ရုံးကိုခီဖ်မြို့မှာဖွင့်လှစ်ဖို့ကိုလည်းကြေညာခဲ့ပါတယ်။ယူကရိန်းဝန်ကြီးချုပ်ကလည်းယူကရိန်းမှာလုပ်နေတဲ့ဂျပန်ကုမ္ပဏီတွေအပေါ်အခွန်နှစ်ဆကောက်ခံမှုကိုရှောင်ရှားဖို့နဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်သဘောတူညီချက်50ကျော်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ပြောပါတယ်။နှစ်နိုင်ငံကြားပူးပေါင်းလှုပ်ဆောင်မှုကတဆင့်စိန်ခေါ်မှုတွေကိုအနာဂတ်မှာတိုးတက်မှုနဲ့တာယာဝါပြောရေးအတွက်အခွင့်အလမ်းတွေအဖြစ်ပြောင်းလဲနိုင်မှာဖြစ်တယ်လို့လည်းယူကရိန်းဝန်ကြီးချုပ်ကသူ့ရဲ့ X လူမှုကွန်ရက်မှာရေးသားထားပါသေးတယ်။ယူကရိန်းစစ်ပွဲစတင်ကလေးကဂျပန်ဟာယူကရိန်းအတွက်လူသားချင်းစာနာမှုအကူအညီတွေဒေါ်လာ10ဘီလီယံကျော်ပေးမယ်လို့ကတိပြုထားတာပါကမ္ဘာပံဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကတော့လာမယ့်ဆယ်စုနှစ်တွေအတွင်းမှာယူကရိန်းနိုင်ငံပြန်လည်တည်ဆောက်ရေးကြိုးပမ်းမှုတွေအတွက်အမေရိကန်ဒေါ်လာ486ဘီလီယံလိုအပ်မယ်လို့ပြီးခဲ့တဲ့သတင်းပတ်ကပဲခန့်မှန်းထားပါတယ်ရှင
်ဂျီမင်နိုင်ငံဘတ်အယ်မဒတ်ဂျီလက်ကြောင်းကိုဖျက်ဆီးသွားနေတဲ့ဘာလီစ်နိုင်ငံအလန်တင်တင်မော်ဒစင်ကိုတနင်္လာနေ့ကတိုက်ခိုက်ခဲ့တယ်လို့ဟူတီသဘုံတွေကပြောပါတယ်ရူဘိုင်မာလို့အမိပေးထားတဲ့အဲ့ဒီကုန်တင်တင်မော့ကတော့ RS ဆော်ဘွားများပြည်တော်စု UAE ကနေဘူဂေးရီးယားကိုမောင်းနှင်နေတာဖြစ်တယ်လို့ဟူတီသဘုံတွေကထုတ်ပြန်ပါတယ်။ယေမန်နိုင်ငံအယ်မူခါတောင်ဘက်မိုင်၄၀လောက်အကွာမှာတင်မော့တိုက်ခိုက်ခံရတာဖြစ်ပါတယ်။အခုတော့တင်မော့ကိုကြောက်ချထားတယ်လို့ဝန်ထမ်းတွေအားလုံးဘေးကင်းပါတယ်လို့ဗီတိန်ရေချောင်းကုန်သွယ်မှုကြီးကြပ်ရေးအဖွဲ့ကဒီကနေ့ပြောပါတယ်။ဟူတီသဘုံတွေကပင်လယ်နီကိုဖျက်ဆီးသွားတဲ့တင်မော့တွေကိုပိတ်မှတ်ထားပြီးတော့ပြီးခဲ့တဲ့နိုဝင်ဘာလကလေးကတိုက်ခိုက်နေတာဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသပါလက်စတိုင်းအနေနဲ့တသားတည်းရှိတယ်ဆိုတာကိုပြသလိုတဲ့အတွက်အခုလိုမျိုးတိုက်ခိုက်တာလို့လည်းအီရန်ကြောထောက်နောက်ခံပြုထားတဲ့ဟူတီသဘုံတွေကပြောပါတယ်ပင်လယ်နီဒေသဖျက်ဆီးသွားတဲ့တင်မော်တွေကိုကာကွယ်ဖို့အတွက်အမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေကဟူတီသဘုံတွေကိုပိတ်မှတ်ထားတိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲဟူတီတွေဘက်ကလက်တုံပြန်တိုက်ခိုက်တာလည်းဖြစ်ပါတယ်ရှင်
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးနေပါတယ်။မန်းနီမြို့ကနိုင်ငံကူးလက်မှတ်ရုံးမှာဒီကနေ့တန်းစီသူတွေများပြားလွန်ပြီးတော့လူအုပ်ပြူရွာကနေအမျိုးသမီးနှစ်ဦးသေဆုံးခဲ့တယ်လို့ကိုရိုင်းတွေ့သူတွေက VOE ကိုပြောပါတယ်။မြန်မာနိုင်ငံမှာအရွယ်ရောက်သူတွေစစ်မှုမထမ်းမနေရအမိန့်ကိုအကောင့်ထဲပေါ်မဲ့အကြောင်းစစ်ကောင်စီကကြေညာလိုက်ပြီးတဲ့နောက်မှာအထူးသဖြင့်လူငယ်လူရွယ်တွေပြည်ပကိုထွက်ခွာဖို့ကြိုးပမ်းလာကြတာကြောင့်နိုင်ငံကူးလက်မှတ် passport ရုံးတွေမှာတန်းစီစောင့်ဆိုင်းသူတွေပြည်နေတာပါ။ဒီကနေ့မန္တလေးအောင်မြေသာဇံမြို့နယ်က passport ရုံးမှာလဲတန်းစီသူတွေများလွန်ပြီးတော့တိုးမိတိုက်မိရာကနေအမျိုးသမီးနှစ်ဦးအသက်ရှူမွန့်ကျက်ပြီးတေဆုံးခဲ့ပါတယ်။တဦးဒဏ်ရာရခဲ့တယ်လို့အခင်းဖြစ်ပွားရာနေရာမှာအကူအညီပေးခဲ့တဲ့ဒေသခံအရေးပေါ်ဝန်ထမ်းတယောက်က VOE ကိုပြောပါတယ်။စစ်ကောင်စီရဲ့စစ်မှုထမ်းအမိန့်ထွက်လာပြီးတဲ့နောက်ပိုင်းရန်ကုန်မန္တလေးစတဲ့မြို့ကြီးတွေအပါအဝင်နေရာတော်တော်များများမှာ online ကရောလူကိုယ်တိုင်မှာ passport လျှောက်ထားဖို့ကြိုးစားသူတွေများလာတာကိုတွေ့ရတယ်လို့မြို့ကန်တွေကပြောပါတယ်။passport လက်ဝယ်မှာရှိသူတွေတဲကပြည်ပကိုထွက်ခွာမဲ့သူတွေလည်းအများအပြားရှိနေပြီးတော့ရန်ကုန်မြို့ကထိုင်းနိုင်ငံတန်ယုံမှာဆိုရင်လည်းမကြသေးခင်ကစပြီးတော့ပြည်ဝင်ခွင့် visa လျှောက်ထားသူတွေတိတိတသာတိုးလာနေတယ်လို့လည်းကိုယ်တိုင်တွေ့သူတွေကပြောပါတယ် passport လျှောက်ထားပြီးပြည်ပကိုထွက်ခွာသူတွေတိုးလာနေတယ်လို့တရမဝင်နေဆက်ဖြတ်ကျော်ထွက်ခွာသူတွေလည်းများလာနေတဲ့အတွက်ကြောင့်မကြသေးခင်ရက်တွေကထိုင်းနိုင်ငံမှာတရမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးခံခဲ့ရသူမြန်မာလူငယ်အများအပြားရှိတယ်လို့လည်းထိုင်းနိုင်ငံအခြေဆိုင်အလို့သမားရေးလှုပ်ရှားသူတွေကပြောထားပါတယ်ရှင်
မြန်မာနိုင်ငံပါဝင်နိုင်ငံတကာနဲ့ဒေတာရင်းပြဿနာတွေကိုဖြေရှင်းရမှာတည်ငြိမ်မှုရှိစေရေးဦးစားပေးပြီးတော့ကြိုးပမ်းသွားမယ့်အကြောင်းတရုတ်ထိပ်တန်းတန်တမန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့အတွက်တရုတ်နိုင်ငံကုမင်းမျိုးမှာသက်ဆိုင်ရာအဖွဲ့အစည်းတွေအပြည့်ခတ်ရက်စက်ရေးလက်မှတ်ရေးထိုးနိုင်အောင်လို့တရုတ်ဘက်ကပံ့ပိုးပေးခဲ့ကြောင်းကိုလည်းဝါရှင်တန်အခြေစိုက်တရုတ်တန်ယုံကမနေ့ရက်စွဲနဲ့ထုတ်ပြန်ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။ပြည်တွင်းရေးကိုစွတ်ဖက်ရာမရောက်စေဘဲနဲ့မြမရေးကိုပြည်လည်အောင်ဖြည့်ရှင်းမှုအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကိုတိုက်တွန်းကြောင်းလည်းပြောဆိုထားပါတယ်။မ MNDAA ကိုကန်တပ်ဖွဲ့ TNLA တအောင်တပ် AA ရခိုင်တပ်တော်တို့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဖွဲ့ရဲ့ပြီးခဲ့တဲ့အောက်တိုဘာလ၁၀ရက်နောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်ခဲ့တာဖြစ်ပြီးတော့တရုတ်ဘက်ကကမကထလုံဆွေးနွေးမှုရဲ့နောက်ပိုင်းမှာတော့ဇန်နဝါရီလ၁၇ရက်နေ့မှာစစ်ကောင်စီနဲ့တိုင်းရင်းသားမဟာမိတ်ဖွဲ့တို့ကြားဖြစ်ပွားနေတဲ့နယ်စပ်ကတိုက်ပွဲတွေကိုရပ်ဆိုင်းမှုသဘောတူညီချက်ရရှိခဲ့တာဖြစ်ပါတယ်ရှင်
။လူခွင်လှုပ်ရှားသူတွေကတော့ထိုင်းအစိုးရအနေနဲ့မြန်မာပြည်ကစစ်တပ်ကထုတ်ပြန်လိုက်တဲ့ဒီစစ်အရွယ်မြောက်သူတွေမဖြစ်မနေစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကနေပြီးတော့ထွက်ပြေးလာတဲ့မြန်မာဒုက္ခသည်တွေကိုဘေးကင်းလုံခြုံရမှာထားပေးတဲ့လို့ထောက်ပြကြပါရယ်လူငယ်တော်တော်များများဟာစစ်မှုထမ်းဥပဒေကနေလွတ်မြောက်နိုင်မှုအတွက်ထွက်ပြေးနေကြပြီးတော့ထိုင်းနေဆက်စစ်ဆေးဂိမ်းမှာလည်းထိုင်းအာဏာပိုင်တွေကလူငယ်တော်တော်များများကိုဖမ်းဆီးထားတယ်လို့ Progressive Vikes မြန်မာရှေ့ပြည်အတန်းဖွဲ့တီထောင်သူဒေါခင်အောင်မာကပြောပါရယ်ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံကတင်းရှောင်လာသူလူငယ်တွေကိုရဲစခန်းနဲ့ထိန်းသိမ်းစခန်းတွေမှာထားမယ်စာကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီနဲ့ယာယီဘေးကင်းရေးဇုန်တွေဖွင့်ကအကာအကွယ်ပေးတဲ့လို့ဒေတာရင်းငင်းငင်းနဲ့တည်ငြိမ်ရေးကိုချင်းချောက်နေတဲ့လုပ်ရက်တွေကိုလည်းရက်တန့်ဖို့စစ်ကောင်စီကိုစီယုံတင်တယ်လို့လည်းပြောပါရရှင်
။ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝထရာကိုအကျဉ်းတော်ကနေပြတ်လွတ်ပေးလိုက်ပေမဲ့ထိုင်းပြည်ရဲ့အစိုးရမိသားစုပေါ်မှာအတရေဖြတ်မှုဥပဒေချိုးဖောက်မှုရှိမရှိနောက်ထပ်စစ်ဆေးစုံစမ်းမှုတွေလုပ်သွားမယ့်အကြောင်းထိုင်းဆိုရရှင်းနေတွေကပြောဆိုပါရယ်။လက်စားမှုတွေကျူးလွန်ခဲ့တဲ့ဆိုပြီးတော့ထောင်နှံကြက်ခံထားရတဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ကိုတနင်္ဂနွေနေ့ကခံဝင်ချက်နဲ့ပြန်လွှတ်ပေးလိုက်ပါရယ်။ဒါပေမဲ့လည်း2015ခုနှစ်တုန်းကတောင်ကိုရီးယားမှာသူပြောဆိုခဲ့တာတွေကဗရင်မိသားစုအပေါ်အတရေဖြတ်မှုဥပဒေနဲ့ညီဆုံးမှုရှိမရှိဆိုတာကိုဆက်ပြီးတော့စစ်ဆေးမယ်လို့ထိုင်းရှင်းနေချုပ်ကပြောပါရယ်။တစ်ချိန်တုန်းကနာမည်ကျော်မန်ချက်စတာစီးတီးဘောလုံးသင်းကိုဝင်ခဲ့တဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်နဲ့ပတ်သက်လို့ထိုင်းခေတ်သစ်သမိုင်းမှာသဘောထားကွဲလွဲမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့ရတယ်လို့သူ့ရဲ့အများကြိုက်မူဝါဒကြောင့်ယာနဲ့ချီတဲ့ကျေးလက်လူမှုမဲဆန္ဒရှင်တွေကလည်းသူ့ကိုထောက်ခံခဲ့တာဖြစ်ပါတယ်။သူ့ကိုတော့ထောင်နဲ့၈နှစ်ချမှတ်ခံထားရပေမဲ့ထောင်ထဲမှာ၆လပဲထားပြီးတော့မနေ့ကပြတ်လွတ်ပေးလိုက်တာဖြစ်ပါတယ်ရှင်။ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မန္တလေးအောင်မြေသာဆန်နိုင်ငံကူးလက်မှတ်ရုံးမှာမနက်အစောတန်းစီတဲ့သူတွေတဲ့လူအုပ်ပြိုကျလို့အမျိုးသမီးနှစ်ဦးအသက်ဆုံးရတဲ့သတင်းကိုတင်ပြပေးကြပါမယ်။မန္တလေးအောင်မြေသာဆန်မြို့နယ်ပတ်စပို့ရုံးမှာနိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတဲ့သူတွေတဲ့ဒီကနေ့မနက်အစောပိုင်းမှာတော့လူအုပ်ပြီလို့မန္တလေးမြို့ကအမျိုးသမီးနှစ်ဦးအသက်ဆုံးခဲ့ရပါတယ်။မြန်မာနိုင်ငံမှာအရွယ်ရောက်တဲ့သူတွေစစ်မှုမထမ်းမနေရအမိန့်ကိုအကောင့်ထဲပေါ်မဲ့အကြောင်းစစ်ကောင်စီကနေကြေညာလိုက်ပြီးတဲ့နောက်ပြည်ပထွက်ဖို့ကြိုးပမ်းသူလူငယ်တွေဟာပတ်စပို့ကိုရနိုင်မှုအလူအရက်စူးစမ်းနေချိန်မှာအခုလိုမတော်တဆမှုဖြစ်ခဲ့တာပါဒီကြောင့်ရန်ကုန်ကသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုခင်မောင်စုံမင်းပြောပြပေးပါမယ
်မန္တလေးအောင်မြေသာဆန်မြို့နယ်စန္ဒလန်းမှာရှိတဲ့ပတ်စပို့ရုံးမှာနိုင်ငံကူးလက်မှတ်လျှောက်ထားဖို့တန်းစီတိုးကြသူတွေတိုးဝေကြရင်မနေ့စောစောပိုင်း2နာရီခွဲဝန်းကျင်မှာလူအုပ်ပြည်ပြည်အမျိုးသမီးနှစ်ဦးအသက်ရှူကျသတိလစ်ခဲ့ပါတယ်။နောက်ထပ်အမျိုးသမီးတဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။သူတို့သုံးဦးကိုမန္တလေးပြည်သူ့ဆွေးနွေးရုံကြီးကိုအရေးပေါ်ပို့ဆောင်ပေးခဲ့ပြီးအဲ့ဒီအထက်ကနှစ်ဦးသေဆုံးသွားတယ်လို့အကူအညီပေးခဲ့တဲ့နန်းတော်ရှိလူမှုကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်
။သူတို့လူတွဲနဲ့အဲ့မှာလူအုပ်ပြည်ကလက်ရှိကျပြောဆုံးပါ။သူတို့ပို့တယ်ကြကိုလဲမနည်းနည်းလေးကပါကြည့်ရပါဘူးလို့ဒါကြီးကမလုံနိုင်တော့ဘူးလူကငုံခတ်ပြီးတော့အဲ့လိုဖြစ်တာသူကတော့အဲ့သွားကျူးသွားတာလေကြောက်မှန်ကပုံးပဲပါလားစီးရအဲ့လိုနှစ်ယောက်ကတော့သုံးကြတ
ေဆုံးသူအမျိုးသမီးနှစ်ဦးစလုံးဟာမန္တလေးအောင်မြေသာဆန်ညောင်ခွဲရံမှာနေထိုင်ကြသူတွေဖြစ်ပါတယ်မန္တလေးမှာဒီရပိုင်တဲ့နိုင်ငံကူးလက်မှတ်လျှောက်ထားဖို့အတွက်ပတ်စပို့ရုံမှာနေစဉ်တန်းစီသူတွေအတော်လေးများပြားနေတယ်လို့ဒေသခံတွေကပြောပါတယ်ပတ်စပို့ရုံးရှိမှာစောင်းဆိုင်ရင်လူအုပ်ပြည်ပြည်တေဆုံးခဲ့တဲ့အထိဖြစ်ခဲ့တဲ့နောက်မှာတော့အွန်လိုင်းဗိုကင်တင်ကြသူတွေအတော်လေးများလာတာကိုတွေးရတယ်လို့စောင့်ကြည့်သူတဦးကပြောပါတယ
်အခုဒီလက်နေကိုကျွန်တော်ကြီးဝတဲ့ကိုစောင့်ကြည့်တာပေါ့ဆင်းရဲကြောင်းသွားတင်လက်လူသားများတော့ပုံမှန်လိုတရက်တရက်ဆိုင်မှုလို့ကျွန်တော်ပုံမှန်ကြီးဝတဲ့ကနောက်ဘူတရက်နောက်ဆုံးကူပါဆိုတော့နောက်ပုံမှန်တရက်နဲ့လောက်ကြာတယ်အခုဟာဒီမန္တလေးရုံးမှာလူတွေတိုးကြေခုဒီမနက်ကဝါနှစ်ယောက်တယောက်ကျိုးသွားတာလို့အဲမှာပူဆိုးသွားတာဒိတ်တော့ချင်းကိုတန်းပြီးတစ်ပတ်ကြီးပြန်လာအခုပြင်မယ်လို့7လပိုင်း6လောက်ရောက်သွားပြီက
အခုရက်ပိုင်းမှာနိုင်ငံကူးလက်မှတ်ပြုလုပ်ဖို့အွန်လိုင်းကြိုတင်စည်ရင်းပေးသူတွေပုံမများပြလာတယ်လို့မန္တလေးမြို့မှာလည်းပတ်စပို့ရုံးရှိမှာလူကိုယ်တိုင်တန်းစီစောင့်ဆိုင်သူတွေပုံများလာတယ်လို့ပြောပါတယ် လူစုလူဝေးရှော့ချဖို့ဆိုပြီးနိုင်ငံကူးလက်မှတ်လျှောက်ထားတာကိုအွန်လိုင်းဘုတ်ကင်းစနစ်နဲ့ဆောင်ရွက်နေပေမဲ့လည်းဒါကရန်ကုန်မြို့တစ်ခုထဲမှာသာရှိတာပါ။ဘယ်မြို့မှာနေထိုင်သူမဆိုအွန်လိုင်းကနေစည်ရင်းကြိုသွင်းပြီးရန်ကုန်မြို့မှာလျှောက်ထားလို့ရပေမဲ့ကို့အလဲရောက်ဖို့ကအချိန်ကာလ6လဝန်းကျင်စောင့်ရပါတယ်။နိုင်ငံကူးလက်မှတ်အသစ်လုပ်ဖို့နဲ့တက်တန်းတိုးဖို့အတွက်ကိုကျပ်3000ခွဲသတ်မှတ်ထားပြီးပြောက်ဆုံးတဲ့ပျက်စီးအတွက်ပြန်လုံးမယ်ဆိုရင်တော့9,100ကျပ်ကိုအွန်လိုင်းကနေစရင်ကြိုသွင်းချိန်မှာတခါတည်းပေးချေရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းကာလအတွင်းအကြောင်းအမျိုးမျိုးကြောင့်ပြည်ပထွက်ခွာဖို့ပြင်ဆင်ကြသူတွေများလာပြီးနိုင်ငံကူးလက်မှတ်လျှောက်ထားသူတွေလည်းများလာတယ်လို့ဝန်ဆောင်မှုပေးသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့မန္တလေးအောင်မြေသာဆန်ပတ်စပို့ရုံမှာလူအုပ်ပြီလို့အမျိုးသမီးနှစ်ဦးအသက်ဆုံးခဲ့ရတဲ့တရင်ကိုခင်မောင်စုံမင်းပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့စီဆိုင်မှာမော်တော်ကားလက်နက်ကြီးကြီးထိမှန်တဲ့တရင်ကိုတင်ပြပေးကြပါရစေ။စီဆိုင်မြို့ကိုပစ္စည်းပြန်ပြီးတော့တည်ယူတဲ့မော်တော်ယာဉ်နှစ်စင်းလက်နက်ကြီးထိမှန်ခဲ့ပါရစေ။အဲ့ဒီလက်နက်ကြီးထိမှန်တဲ့အတွက်အနည်းဆုံးလူ3ယောက်သေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါရစေ။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာတိုက်ပွဲဖြစ်ပွားနေတာတလာနီးပါးကြာလာပြီးတော့ဒီကနေ့အထိလက်နက်ကြီးတွေနဲ့ပစ်ခတ်နေဆဲဖြစ်ပါရစေ။ပစ်ခတ်မှုအတွင်းအရက်သားတွေထိခိုက်သေဆုံးရတဲ့အခြေအနေကိုစီသူပြောပြပေးပါမယ်
။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာစစ်ကောင်စီ PNA ပအိုးပြည်သူစစ်ပူပေါင်းတပ်တွေနဲ့ပအိုးအမျိုးသားလူမျိုးရေးတပ် PNLA တပ်အကြားတိုက်ပွဲကြောင့်စီဆိုင်မြို့နယ်ကထောင်နဲ့ချီတဲ့ပြည်သူတွေဟာတောင်ကြီးဟိုပုံစတဲ့မြို့တွေနဲ့ဘေးလွတ်ရာကျေးရွာတွေစီကိုတိမ်းရှောင်နေရတာပါ။ဇန်နဝါရီလ22ရက်နေ့ကတိုက်ပွဲတွေရုတ်တရက်ဖြစ်ခဲ့တာကြောင့်ဒေသခံတွေဟာဗာပစ္စည်းမှမတည်ယူနိုင်ဘဲတိမ်းရှောင်နေကြရတာကတိုက်ပွဲတွေငြိမ်သက်ချိန်မနက်ပိုင်းတွေမှာဒေသခံတို့ဟာစီဆိုင်မြို့မှာကြံခဲ့တဲ့ပစ္စည်းတွေနဲ့တူလောင်ထားတဲ့ပြောင်းဆန်တွေကိုပြန်လည်တည်ယူကြတာဖြစ်ပါတယ်။ဒီကနေ့မှာတော့ပစ္စည်းပြန်တည်ယူတဲ့ရင်တန်းလက်နက်ကြီးထိမှန်တာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းဒေသခံတအူးက VOA ကိုပြောပါတယ်
။ပစ္စည်းပြန်တည်ယူတာကတိခါကတော့ဒီတော့အားကျလာရတယ်ဒီ6ယောက်ပေါ်ရရတယ်3ယောက်ပြည်တယ်စီဆိုင်ရဲ့အခြေဖက်ဒီဝါတော့ရွာတော့မှာရွာကတော့3ယောက်ပြည်တယ်6ယောက်ပေါ်ရရတယ်ရှင်းပူလိုက်တယ်။ရောက်ပြန်တယ်လားပြန်ဖြစ်နေပြီပြန်ဖြစ်တော့ပေါ်ရောက်နေလမ်းထုတ်တယ်တဲ့။မနေ့ကဆောင်းရိုက်ခွဲတော့တယ်အဲ့ချင်းတော့စောကဒီမနေ့ဆောင်းရိုက်ပဲခြားတယ်ကဘူးဘူးလို့ရောဒီဆိုင်မှာလည်းပြည်တယ်ဆက်ခေါချိတဲ့လူမလည်းခြားတယ်လည်းပြည်နေတယ်ဖြစ်တယ်တော့ပဲကိုလည်းဖြစ်နေ
ပြီးခဲ့တဲ့စနေနေ့ကလည်းဘန်းရင်အရှိဘက်ကရွာရီစီကိုလက်နက်ကြီးနဲ့ပြစ်တာကြောင့်လူနှစ်ယောက်တည်ဆုံးခဲ့တယ်လို့နေရင်တချို့ပျက်စီးကြောင်းလည်းပြောပါတယ
်တကယ်ဖြစ်နေဟိုနေ့ဆိုတော့ဆုံးကြမှာလည်းပြစ်တော့တော့အင်းကြီးပါပြီးတော့ဟိုမရောက်ပြီလေမရောက်တော့ရရတယ်ဆိုင်ရဆိုင်ရမှာဒီဘယ်ရင်အရှိဘက်ကလေလေဒီဒီအရာငန်စေနာရီလမ်းပြီးအေဒီရှင်နဲ့လမ်းတွေ့ရတယ်။ဒီကအမောကြတယ်။အိမ်ကလုံးတော့ပြက်ပြီးသွားတယ်
။ပအိုးအမျိုးသားလူမျိုးရဲ့တက် PNLA ကပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကဒီအပိုင်းအတွင်းမှာတိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီဘက်ကလက်နက်ကြီးပစ်တာနဲ့လေကြောင်းတက်ခတ်တာလို့ရှိကြောင်းပြောပါတယ
်။စစ်ကောင်စီနဲ့ပြည်သူစစ်ဘက်ကတော့လက်နက်ကြီးတွေနဲ့ပစ်တာဒရုန်းတွေနဲ့ပစ်တာလီနဲ့ဘုံကျဲတာတော့နေတိုင်းနေပါတော့ရှိနော်။စစ်တွေ့တိုက်ပွဲတော့ဖြစ်ပွားတာမရှိဘူးပေါ့နော်။မနေ့ရက်ရှိတဲ့နေ့ကတော့စီဆိုင်မျိုးနဲ့ပေါ့နော်ဖမရမ်းနဲ့ထီထီတမ်းတဲ့ရွာကိုစီကောင်စီရာငယ်နေဘက်မှာလက်နဲ့ကြည့်နေပြစ်လို့ချောလာတာရွယ်ကလေးငယ်တူဦးနဲ့မြို့သားတူဦးတည်ဆုံသွားတယ်ပေါ့နော်ဒီနေ့အချိန်ကြီးကတော့စီဆိုင်မျိုးမှာတော့စီကောင်စီကလက်နဲ့ကြည့်နေပြစ်နေတော့ဖြစ်တယ်ပေါ့နော်ဒီမျိုးတက်ကိုပစ္စည်းပြန်တဲတဲ့လူတွေကိုဒီကားတွေကိုလက်နဲ့ကြည့်နေပြစ်တော့ချစ်ဦးတဲ့မနေ့ပေါ့နော်တညာရတာပြီးရှိပါတယ်
ဒီနေ့မနက်ပြစ်ခတ်မှုမှာဘယ်နှဦးသေဆုံးလဲဆိုတာတော့အတိအပြုပြောဆိုတာမရှိပါဘူးဒီလ15ရက်နေ့ကလက်နက်ကြီးထိမှန်တာကြောင့်စီဆိုင်မြို့မြို့မှဈေးကြီးမီးလောင်ပျက်စီးခဲ့ပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့မှာဇန်နဝါရီလ24ရက်နေ့ကစတင်ပြီးတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်စီဆိုင်မြို့နယ်ကဒေသခံပြည်သူ9000နဲ့ကရင်နီကယားပြည်နယ်ကလာရောက်တင်းရှောင်နေသူ6000 2000စုစုပေါင်း9000ကျော်လောက်ထွက်ပြေးတင်းရှောင်နေရကြောင်း PYO ခေါ်ပအိုးလူငယ်များအစည်းအရုံးကသတင်းထုတ်ပြန်ထားပါတယ်။စီဆိုင်မြို့နယ်တွင်တိုက်ပွဲပြင်းထန်နေချိန်မှာပဲစစ်ကောင်စီကတောင်ကြီး၊ရက်ဆောက်၊ဟိုပုံး၊ပင်လောင်၊နောင်တရားနဲ့ကလောမြို့နယ်က PNO အသွင်ပြောင်းဌာနပြည်သူစစ်တွေကိုလက်နက်တပ်ဆင်ပေးခဲ့ပါတယ်။ချိန်ထဲမှာတော့ PNO အသွင်ပြောင်း PNA ပအိုးပြည်သူစစ်အဖွဲ့ကစစ်သားကောက်ယူတာနဲ့စစ်ကောင်စီကထုတ်ပြန်တဲ့စစ်မှုထမ်းဥပဒေကြောင့်ဒေသတွင်းမှာရှိတဲ့ပအိုးလူငယ်အများအပြားဟာထိုင်းနိုင်ငံနဲ့အခြားဒေသဘက်တွေကိုတိမ်းရှောင်တာတွေရှိနေပါတယ်ခင်ဗျ။
ဒါကတော့စီဆိုင်မြို့မှာမော်တော်ကားလက်နက်ကြီးထိမှန်လို့လူ၃ယောက်အသက်ဆုံးခဲ့ရတဲ့တဲ့ရင်ကိုစီသူပြောပြပေးခဲ့တာပါရှင်။ဆက်ပြီးတော့ရခိုင်ပြည်နယ်မှာနေရက်ပြန်လာသူတချို့ဖမ်းဆီးစစ်ဆေးခံနေရတဲ့တဲ့ရင်ကိုတင်ပြပေးကြပါရစေ။မကြသေးခင်ကနေစလို့ရခိုင်ပြည်နယ်ကိုပြန်လာတဲ့သူတွေကတချို့ကိုဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်လုံခြုံရေးအတွက်စိုးရိမ်မှုတွေတိုးလာနေပါတယ်။လူမျိုးရေးမုံတီအောင်လို့လုံဆောင်မှုတဲ့ရင်တွေကြောင့်ရန်ကုန်လိုမြို့ကြီးတွေကနေရခိုင်ဘက်ကိုပြန်လာတဲ့သူတွေကိုအာဏာပိုင်တွေကဖမ်းဆီးစစ်ဆေးနေတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲစီရေးတင်းမာနေတဲ့ရန်ပြဲမြို့မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်လို့ဒီရပိုင်းအတွင်းမှာပဲနေအိမ်150ကျော်မိလောင်ပျက်စီးသွားတယ်လို့ရခိုင်တပ်တော် AA ကသတင်းထုတ်ပြန်ပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါမယ်
။အာဏာသိမ်းစစ်ကောင်စီကစစ်မှုမထမ်းမနေရဥပဒေထုတ်ပြန်ပြီးနောက်ပိုင်းလူမျိုးရေးပဋိပက္ခဖြစ်ပွားအောင်ဝါဒဖြန့်နှံတွေနဲ့လုံခြုံရေးစိုးရိမ်မှုတွေကြောင့်ရန်ကုန်မြို့မှာရှိနေတဲ့ရခိုင်ဒေသခံလူငယ်အများစုဟာတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ဒေသကိုပြန်လာနေကြတာပါ။အခုလိုစိုးရိမ်မှုတွေကြောင့်နေရက်ပြန်လာတဲ့ရခိုင်ဒေသခံတွေကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးတာတွေလည်းရှိနေတာပါ။မနေ့ကလည်းရန်ကုန်ကနေကြောက်ဖြူမြို့ကိုလေရင်နဲ့ပြန်လာကြတဲ့ခရီးသည်တွေကိုစစ်ကောင်စီကလေစိတ်ကနေဖမ်းဆီးပြီးတော့ကြောက်ဖြူမြို့ရမဝတီမြို့တော်ခန်းမမှာထိန်းသိမ်းထားတယ်လို့ကြောက်ဖြူဒေသခံတူကပြောပါတယ
်။မနေ့ညနေလောက်ကမှကျွန်တော်တို့ကြောက်ပါတယ်ဒီလေရန်ကုန်ကလာတဲ့ရှိတဲ့တချို့ကိုမင်းမင်းဆေးဆေးစရာတွေရှိတယ်ဆိုပြီးတော့သူတို့ခေါ်ထားတာတွေရှိတယ်အဲတချို့ကလည်းတော့အိမ်ပြန်ခွင့်ပြုတာပေါ့ပြန်ခွင့်ပြုတာပေါ့တချို့ကြတော့လည်းပြန်ခွင့်မပြုဘူးသူတို့ဒီကြောက်ပြီးကဒီရမဝတီခမ်းမဆိုတဲ့ဟာမှာမြို့တော်ခမ်းမမှာဟိုသင်းသိမ်းထားတာပေါ့အင်တော်စုဆင်းပြနိုင်တဲ့လူတွေရောပြန်လည်ပြတာရှိတယ်အင်တော်စုဆင်းမပြနိုင်သေးဘူးအော်နေရလေးဆိုတော့မိသားစုကတရားတော်ကအမှတ်ဆံပြီးတော့မခေါ်နိုင်သေးဘူးဆိုရင်ပြန်လို့မလုပ်ပေးသေးဘူးပေါ့
လက်ရှိရခိုင်ဒေသကိုပြန်လာတဲ့သူတွေဟာလူငယ်လူလက်ပိုင်းတွေအများဆုံးဖြစ်ပြီးရန်ကုန်လိုနေရာမျိုးမှာအလုပ်လုပ်ကိုင်နေသူတွေပညာသင်ကြားနေသူတွေလည်းဖြစ်ပါတယ်လက်ရှိမှာတော့လူမျိုးရေးပဋိပက္ခတွေဖြစ်ပွားမလာခင်တိမ်းရှောင်ဖို့နေရပြန်လာကြတာပါအခုလိုစိုးရိမ်မှုတွေကြောင့်မိမိနေရပြန်လာသူတွေကိုစစ်ကောင်စီအနေနဲ့ဖမ်းဆီးတာမျိုးမလုပ်သင့်ဘူးလို့လည်းကြောက်ဖြူဒေသခံတူကပြောပါတယ်
ဒီဒေတာကိုပြန်လာတယ်ဆိုတော့အမှားတော့သူတို့ကကိုယ့်ရင်ကိုပြန်လာတဲ့ကလေးတွေပါလူငယ်လေးတွေပါကိုယ့်ရင်ကိုပြန်လာတဲ့ဟာဒီလူပွားလေးတွေကတော့ဟိုသူ့ရင်တုံ့ကြုံမှုခင်းခင်းနဲ့ဟိုပြန်လာတာလေးမျိုးဖြစ်စေချင်တာပေါ့အဲသူတို့ဟိုမှာတကယ်လို့လွယ်လို့စစ်စစ်တာချင်းနေစစ်စစ်ပြီးတော့ဟိုတင်းတင်းလေးအချင်းတစ်ခုမှတော့တင်းတင်းလေးအနေနဲ့မှတော့ပြန်လွတ်ပြေးစေချင်ပါတယ်
အခုလိုနေရက်ပြန်လာတဲ့ဒေသခံတွေကိုဖမ်းဆီးစစ်ဆေးနေတာတွေနဲ့ပတ်သက်ပြီးမေးမြန်းဖို့ကြောက်ဖြူမျိုးနယ်အုပ်ချုပ်ရေးမှူးကိုဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းတစုံတရာတုံ့ပြန်ပြောဆိုတာမျိုးမရရှိခဲ့ပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီကဒေသခံတွေကိုဖမ်းဆီးတာတွေအပြင်မြို့ရွာရက်ွက်တွေကိုမီးရှို့တာတွေလေကြောင်းကနေတိုက်ခိုက်တာတွေအကြီးအကျယ်လှုပ်ဆောင်နေတယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်ထားပါတယ်။ရံပြဲမျိုးပေါ်ကအမှတ်၄ကင်းတဲ့ရက်ွက်မှာဆိုရင်လေဒီအပိုင်းအတွင်စစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်150ကျော်အထိမီးလောင်ပျက်စီးခဲ့တယ်လို့ AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်တဆက်ထဲမှာပဲကြောက်ဖြူမျိုးနယ်ကတစ်ပုတ်တောင်လမ်းခွဲမှာရှိတဲ့နေအိမ်နဲ့ဈေးဆိုင်ခန်း6လုံးကိုစစ်ကောင်စီတပ်ကမီးရှို့ဖျက်ဆီးခဲ့တယ်လို့အဲ့ဒီအနီးအနားကအရက်သား4ဦးကိုလည်းဖမ်းဆီးသွားတယ်လို့အနီးအနားကြေးရွာကဒေသခံတူဦးကပြောပါတယ်အဲ
့ဒီနေရာတော့ဒီနေလခင်ဖဲကလေးကတော့သူတို့ဒီလက်နေကြီးပြည်ကလက်နေကြီးနဲ့ဆန်းပြည်တယ်အဲ့ဒီနေရာကိုလည်းနေနေလှမ်းပြပြီးတော့ဒီနောက်ကနေပြီးတော့တို့ဒီစေကောင်းစီတက်ပြီးတော့အဲကိုလှမ်းတက်ပြီးတော့ဒီညနေ၄နာရီခွေ၅နာရီနောက်မှာတို့အဲဒီနားမှာရှိတဲ့ဆိုင်နဲ့ဆိုင်နဲ့နေသူတို့ပေါ့ရှောင်းလို့ပေါ့ရှောင်းလို့ပေါ့အဲ့ဒါတွေကိုတို့မီးရှို့တော့တယ်အဲဒီတော့ဖန်ဆီးခံရတဲ့ထဲမှာထားတယ်ကတော့အင်ပိုင်ရှင်တော့မဟုတ်ဘူးကွယ်အဲဒီတရားကတော့အဲဒီနားမှာဒီမျိုးလေလောက်စားစားတာသူကအဲဒီလက်နေကြီးတွေပြည့်တယ်မီးတွေလောင်းလို့သူ့တွေကိုတော့ကြည့်တာဆိုင်ရတော့အဲဒီအချိန်မှာသူ့ကိုခေါ်ပြီးတော့ဖန်တော့တာရှိတယ်။ဒီနောက်တယောက်ကတော့ဒီသူကသူ့နေတဲ့ဆိုင်ကိုတော့မီးချိုးတာမတွေ့ရဘူး။ဒါပေမဲ့အဲ့ဒီဒီစီဆိုင်အဲ့ဒီစီဆိုင်မှာတောင်းတဲ့လူကိုတော့သူတို့ဖမ်းဆီးခေါ်ဆောင်တော့တာတွေ့ရတယ်။ဒီနောက်နှစ်ယောက်ကတော့အဲ့ဒီရှင်မှာသူတို့မီးချိုးနေတဲ့ရှင်ကတော့နေပြီးတော့ဒီအဲ့ဒီနားမှာရှိတဲ့ဆိုင်ချောင်းရော်ကိုနေပြီးတော့ဒီငေါ့တော့ရောက်လာဆိုင်ကင်းတဲ့နှစ်ယောက်သူတို့ကအဲ့ဒီနှစ်ယောက်ကိုလည်းသူတို့ကဖမ်းပြီးတော့တခါတည်းအကြီးခေါ်ဆောင်တော့ပြီးတော့ဆိုင်ကိမှာတခါလေးယူသွားတာတကယ်
ရခိုင်ဒေသမှာယာနဲ့ချီတဲ့တက်စကန်တွေအပြင်ရခိုင်မြောက်ပိုင်းကမြို့နယ်၅ခုကိုလက်လွတ်ဆုံးရှုံးထားတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းကိုထိန်းထားနိုင်ဖို့ အင်းအားဖြစ်တင်းတာတွေစစ်ဆေးတင်းကြတာတွေနဲ့ကြေးဝါတွေမြို့နယ်တွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလှုပ်ဆောင်နေတာပါပြီးခဲ့တဲ့တနင်္ဂနွေနေ့ကလည်းရခိုင်တောင်ပိုင်းကမေအီမျိုးကတဒါးနှစင်းကိုစစ်ကောင်စီကမိုင်းခွဲဖျက်ဆီးခဲ့တယ်လို့ AA ကထုတ်ပြန်ထားပါတယ်ဒါအပြင်ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာလည်းတိုက်ပွဲပြင်းထန်လာနိုင်တာကြောင့်စစ်ကောင်စီကတပ်မိသားစုဝင်တွေနဲ့စစ်ကောင်စီတာဝန်ရှိသူတွေကိုရွှေ့ပြောင်းတာတွေရှိနေတယ်လို့စစ်တွေဒေသခံတွေတော်တော်များများဟာလည်းတိုက်ပွဲဖြစ်လာမှာကိုစိုးရိမ်နေကြောင့်စစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြားထဲကနေထွက်ပြေးတင်းရှောင်နေကြရတာပါဒါအပြင်ရခိုင်မြောက်ပိုင်းတစ်ခုလုံးမှာဆက်သွယ်ရေးလိုင်းတွေပြတ်တောက်နေတာကြောင့်ဒေသတွင်းအခြေအနေတွေကိုတိတိကျကျသိနိုင်ဖို့လည်းခက်ခဲနေတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါကတော့ရခိုင်ကိုပြလာသူတချို့ဖမ်းဆီးခံရတဲ့အခြေအနေကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မွန်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်လာမှာကိုပြည်သူတွေစိုးရိမ်နေကြတဲ့သတင်းကိုတင်ပြပေးကြပါရစေ။မွန်ပြည်နယ်ရေးမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းအာယူတောင်ကျေးရွာအနီးအနားမှာပစ်ခတ်မှုဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီအခြေစိုက်တပ်တွေကလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ရွာခံတွေကပြောပါရစေ။စစ်ကောင်စီနဲ့ပြန်ပြီးတော့တိုက်မယ်လို့ပြီးခဲ့တဲ့ရက်ပိုင်းမွန်ပြည်သက်ပါတီဆရာနာရှင်တိုက်ဖြတ်ရေးအဖွဲ့ကအသိပေးကြေညာခဲ့ပြီးတဲ့နောက်မှာတော့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားလာမှာကိုတချို့မွန်ပြည်သူတွေကစိုးရိမ်နေကြတာဖြစ်ပါတယ်မမတဇင်အောင်ပြောပြပေးပါမယ
်မွန်ပြည်နယ်ရေးမြို့နယ်စုံတာကြီးရွာနယ်အာယူတောင်ကြီးရွာကြားမှာရှိတဲ့မွန်ငင်းချင်းကာကွယ်ရေးတပ်ဖွဲ့ရဲ့ခဒင်းတရာဂိတ်ကိုရေးဘလူအဖွဲ့ကဖေဖော်ဝါရီ19ရက်ဒီမနေ့မှာလာပြီးတော့တိုက်ခိုက်တာကနေပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အာယူတောင်ရွာခံတူက VOA ကိုပြောပါတယ်ရည်မြုံနယ်အာယူတောင်အခြေဆိုင်ခမာယ343တပ်ရင်းကနေလက်နေကြီးတွေဥတီယာမရှိတောက်လျှောက်ပစ်ခတ်နေတာလို့အာယူတောင်ရွာခံတူကမွန်ဘာသာနဲ့အခုလိုပြောပါတယ
်။လက်ပောင်းကဲလောက်ကဲတောက်လို့ဖေးလေခတ်ဒါကြောင့်တော့တာကလည်းဒီကောင်အစားဒီဖောက်မကောင်ရောက်ရင်တောင်းလေတော့ဒါများ
တိကမှုဖြစ်တာတိတ်တော့မကြပါဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့လာပြီးတော့ပြစ်တဲ့အဖွဲတွေထွက်သွားပြီးတော့လဲစစ်ကောင်စီတပ်ရင်းကနေလက်နေကြီးရမ်းပစ်နေတော့မယ်တရင်343ကနေပြစ်ထုတ်နေတာခသင်းဂိတ်ကအဲ့ဒီတရင်343နဲ့နီးတော့ဂိတ်ကိုလာပစ်တဲ့အဖွဲ့တွေထွက်သွားပြီဒါပေမဲ့အဲ့ဒီတရင်က60မမ80မမလေလဲနဲ့ကြီးတွေဥတီယာမရှိရမ်းပြီးတော့ပြစ်နေတယ်လို့ဒေသခံကမွန်ဘာသာနဲ့ပြောဆိုပါတယ်မွန်ငင်းကြီးကကွေတပ်ဖွဲ့ဟာမွန်ပြည်သက်ပါတီကနေခွဲထွက်သူတချို့နဲ့ဖွဲ့စည်းတည်ထောင်ခဲ့ပြီးတော့2010ခုနှစ်မှာစစ်အစိုးရစီမံလဲနဲ့ချခဲ့တဲ့အဖွဲ့ဖြစ်ပါတယ်အခုစစ်အနာသိမ်းပြီးတဲ့နောက်ပိုင်း2022ခုနှစ်မှာစစ်ကောင်စီနဲ့ပူးပေါင်းပြီးဌာနပြည်သူစစ်ဖြစ်ဖွဲ့စည်းခဲ့ပါတယ်စစ်အနာသိမ်းပြီးတဲ့နောက်မွန်ပြည်နယ်ရေးမြို့မှာလည်းနေရာနှံ့တိုက်ပွဲတွေတော့မကြမကြဖြစ်နေတာပါပြီးခဲ့တဲ့ February 14ရက်တုန်းကတော့စစ်ကောင်စီတပ်နဲ့ပြန်တိုက်တော့မယ်လို့မိခင်ပါတီကနေခွဲထွက်ထားတဲ့မွန်ပြည်သက်ပါတီစစ်အနာရှင်တိုက်ဖြစ်ရေးအဖွဲ့ကအသိပေးကြေညာခဲ့ပါတယ်ဒီလိုစစ်ကောင်စီတက်တဲ့စစ်မျက်နှာဖွင့်လိုက်ပြီးလို့ကြေညာပြီးတဲ့နောက်ပိုင်းမှာတချို့မွန်ပြည်သူတွေဟာတိုက်ပွဲဖြစ်ပွားလာမှကိုစိုးရင်ပြီးတော့သတိနဲ့နေထိုင်သွားလာနေကြပါတယ်။ရေးမြို့နယ်အနင်းကြီးရွာကမွန်မျိုးသမီးတူကတိုက်ပွဲကြီးကြီးမားမားဖြစ်လာမှကိုစိုးရင်လေလို့မွန်ဘာသာနဲ့ပြောဆိုပါတယ
်။ Right မောင်လေးမောင်ဝါလေးဖာကြတောင်းနှောင်းနှောင်းကဆက်တဲ့ဖမ်းလာတောင်းနှောင်းကိုဖြစ်ကြတယ်လေမင်းအောင်က
စိုးရင်တော့ပေါ့တိုက်ပွဲကြီးကြီးမားမားဖြစ်မှကိုစိုးရင်နေဒါပေမဲ့ဘလို့ဖြစ်လာမလဲတော့မသိသေးဘူး။တိုက်ပွဲဖြစ်မဲ့တဲ့ရင်တော့တိတိကျကျမသိရသေးဘူးရွာမှာတော့တယောက်တမျိုးပြောနေတာလဲကြားရတာပေါ့ကြောက်တာပေါ့ကျမတို့ကစစ်ကောင်စီစခန်းနဲ့နေတော့ပိုကြောက်တာပေါ့လို့မွန်ဘာသာနဲ့ပြောဆိုပါတယ်စစ်ပွဲတွေဖြစ်လာရင်နေထိုင်ရေးစားရေးတောက်ရေးကအစစီစဉ်ဖို့လူတွေအတွက်လွယ်ကူမှာမဟုတ်ဘူးလို့တခြားဒေသခံတူကလည်းအခုလိုမွန်ဘာသာနဲ့ပဲပြောဆိုပါတယ
်ဟောတာတောင်းမှမဝါနေကျွန်တော်ကတော့ကြည့်ရ
ဒီနေ့မှတိုက်ပွဲဖြစ်နေတာရောပြီးတော့လက်နေကြီးကျနေတာရောဒေသခံတွေကစိုးရင်ကြောက်လန့်နေပါတယ်ဒုက္ခရောက်ရပါတယ်စစ်တပ်ကိနဲ့နေရင်ပို့ပြီးတော့စိုးရင်ရပို့ပြီးတော့ဒုက္ခရောက်ရပါတယ်ဖြစ်လာရင်ပြေးဖို့ပြင်ဆင်ဖို့လဲဘလို့ပြင်ရမလဲမသိပါဘူးအလုပ်လုပ်ဖို့လဲအဆင်မပြေဘူးခြံသွားဖို့လဲအေးအေးဆေးဆေးသွားလို့မရဘူးအခက်အခဲဖြစ်ပါတယ်လို့ပြောပါတယ်စစ်ဘေးဒဏ်ကိုရှောင်လွှဲလို့မရတာကြောင့်ဒေသခံတွေအနေနဲ့သတိနဲ့နေထိုင်ပြီးတော့ကျူတင်ပြင်ဆင်ထားရမယ်လို့လူညွေးအရာအမိမဖော်လို့တဲ့မွန်နိုင်ငံရေးလီလာတုံးသက်သူတို့ကအခုလိုပြောပါတယ
်အမျိုးမှန်းတဲ့ပန်းတိုင်တစ်ခုကိုတွားမယ်ဆိုရင်တော့လူအလုံးပေါ့နော်အလုံးပေါ့ဒါတော့ဒါရင်တော့ဒါဒါသလိုခံစားရတယ်လူနာရင်လည်းနာတယ်လူခံစားမှာပေါ့ဒါကတော့ဟိုအစင်သိဖြစ်နေဖို့လိုတယ်ပြင်ဆင်ထားဖို့လိုလိမ့်မယ်အဲ့တော့သူများနာတဲ့အချိန်မှာကိုယ်အသာဆန်ပြီးတော့ကိုယ်နာတဲ့အချိန်မှာသူများသာဆန်ရတယ်အဲ့ဒါကတော့တရင်သားဟိုကမဟုတ်ဘူးပေါ့နော်အဲ့တော့ဟိုတန်းသူဖြစ်ရမှာသူများဖြစ်တယ်လို့ကိုယ်လည်းဖြစ်မယ်ကိုကလည်းအစင်သိပြင်ထားဖို့လိုတာပေါ့လေ
မွန်ပြည်သက်ပါတီအနေနဲ့ MCA စာချုပ်သဘောတူညီချက်အရနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့အပြေရှားဖြေရှင်းမှုအကျိုးပန်းအားထုတ်ခဲ့ပြီးအာဏာသိမ်းစစ်ကောင်စီနဲ့၃ချိန်တိုင်တိုင်တွဲဆုံဆွေးနွေးခဲ့ပေမဲ့မျှော်မှန်းတဲ့ရလဒ်တွေလုံးဝမရခဲ့ဘူးလို့မ မွန်ပြည်သက်ပါတီဆေနာရှင်တိုက်ဖြည့်ရဲ့အဖွဲ့ကပြောပါရယ်လက်တလောအခြေအနေတွေကိုအပြည့်အစားချုပ်အတိုင်းရက်တည်ပြီးစစ်ကောင်စီနဲ့ဆက်ဆံသွားမယ့်ဆုံးဖြတ်ချက်ကိုလုံးဝလက်မခံနိုင်တဲ့ပါတီဝင်တွေလည်းရှိလာပါရယ်ဒါကြောင့်ယုံကြည်ချက်ရက်တည်ချက်တူတဲ့ပါတီခေါင်းဆောင်တွေပါတီဝင်တွေတက်ဖို့တက်မှုအချက်တက်သားရဲဘော်တွေနဲ့ပူးပေါင်းပြီးတော့ဆွေးနွေးမလုပ်တော့ဘဲနဲ့စစ်ကောင်စီတက်နဲ့ပြန်တိုက်မယ်လို့ခွဲထွက်ရေးအဖွဲ့ကအတိပေးကြေညာခဲ့တာပါဒါနဲ့ပတ်သက်လို့မွန်ပြည်သက်ပါတီဘို့အလို့အမှုဆောင်ကော်မတီကတော့အမျိုးသားလွတ်မြောက်ရေးအတွက်မွန်တမျိုးသားလုံးတသန်နဲ့ထွက်ပေါ်စေနဲ့မွန်ပြည်သက်ပါတီရဲ့ဦးဆောင်မှုအခမ်းကဏ္ဍလည်းတစုတစည်းတည်းဖြစ်စေဖို့အလွန်အရေးကြီးတဲ့အကြောင်း February 14ရက်နေ့ကထုတ်ပြန်ထားပါတယ်။မွန်ပြည်သက်ပါတီအနေနဲ့တန်ဃာတော်တွေလူထုတွေနဲ့ပေါင်းပြီးတော့ခွဲထွက်သွားသူတွေကိုမိခင်ပါတီထံပြန်လာနိုင်ဖို့အကြိုးပန်းဆောင်ရွက်သွားမယ်အကြောင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မွန်ပြည်သက်ပါတီကဘလို့ဆောင်ရွက်နေလဲသိရဖို့မွန်ပြည်သက်ပါတီဘိုးအလုံးမှုဆောင်နိုင်အောင်မငင်းကို VUE ကဆက်သွယ်ခဲ့ပြီးမဲ့ဖုန်းလက်ခံဖြေဆိုတာမရှိသေးပါဘူးရှင်
။မွန်ဘက်ကအခြေအနေမများတဲ့ဇင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်
။ VUE American တဲ့ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VUE Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္လာညချမ်းအတန်လွင့်အစည်းအဝေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ line meter 19 kHz 15953ည line meter 25 kHz 11803ည line meter 32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့သတင်းနောက်မှတ်စုစီးပွားရေးခန်းနာလူမှုရှုခင်းအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီစပြီးတော့အကောင့်ထဲပေါနေတဲ့ပြည်သူစစ်မှုထမ်းဥပဒေကိုဝေဖန်မှုတွေအမျိုးမျိုးရှိနေသလိုပြည်တွင်းမှာရှိတဲ့လူငယ်လူရွယ်တွေအတွက်လည်းစိုးရိမ်မှုတွေမြင့်တက်နေပါဗျ။ရန်ကုန်ကပေးပို့တဲ့သတင်းနောက်မှတ်စုကိုကိုသားညူဦးကတင်ပြပေးထားပါဗျ။
တဲ့အနာသိန်းကာလ၃နှစ်ကျော်လာခြင်းမှာပဲမြန်မာစစ်ကောင်စီဟာပြည်သူစစ်မှုထမ်းဥပဒေကိုစတင်ပြီးတော့တက်သွင်းလိုက်ပါတယ်။ဒီဥပဒေကို2010ခုနှစ်ကလေးကပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အခု2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကစပြီးတော့အနာတီစီရမယ်ဆိုပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။အရွယ်ရောက်ပြီးရဲ့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားအမျိုးသမီးတွေဆိုရင်တော့အသက်18နှစ်ကနေ28နှစ်အရွယ်ရှိသူတွေစစ်မှုထမ်းရမှာဖြစ်ပါတယ်။ဆရာဝန်အင်ဂျင်နီယာနဲ့စက်မှုလက်မှုပညာတက်မြောက်ကျွမ်းကျင်သူတွေဖြစ်ခဲ့မယ်ဆိုရင်တော့အသက်18နှစ်ကနေ45နှစ်အရွယ်အမျိုးသားအသက်18နှစ်ကနေ35နှစ်အရွယ်အမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဒီဥပဒေမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီဥပဒေနဲ့အကျုံးဝင်တဲ့အမျိုးသားအမျိုးသမီးအရေအတွက်73သန်းနီးပါးရှိတယ်လို့စစ်ကောင်စီဘက်ကထုတ်ပြန်ကြေညာထားပါတယ်လူငယ်ပညာတတ်တွေကိုလည်းနိုင်ငံတော်ကာကွယ်ရေးအတွက်လေးပေးပြီးတော့စုဆောင်းသွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကထုတ်ပြန်ပြောဆိုခဲ့ပါတယ်
ကျွန်တော်နိုင်ငံရဲ့2019ခုနှစ်ဂျားပြတ်တကောင်စင်းရဲ့ရခုပြတ်ထန်းလိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေမှာအကျုံးဝင်တဲ့အကျုံးဝင်နိုင်တဲ့လူဦးရေအကျုံးဝင်နိုင်တဲ့လူဦးရေဆိုတာကကျွန်တော်ဒါအမျိုးသား6.3%သန်းအမျိုးသမီး9.8%သန်းစုစုပေါင်း73သန်းနေပါရှိပါတယ်အဲ့တော့အဲ့73သန်းလုံးကိုကျွန်တော်ကတရားရင်နဲ့ထဲစစ်မှုထမ်းဆောင်ခြင်းမလားမဟုတ်ပါအကျုံးဝင်တာပဲရှိပါတယ်ကျွန်တော်တို့အနေနဲ့ဒီစစ်မှုထမ်းဆောင်နေတယ်ဆိုတဲ့အထက်မှာဒီစစ်မှုထမ်းဆောင်တဲ့အထက်မှာနိုင်ငံတော်ကာကွယ်ရေးတာဝန်ထမ်းဆောင်နိုင်တဲ့သူ့ရဲ့ဒီပြည်သူစစ်မှုထမ်းဥပဒေမှာပါဝင်သားဖြစ်ပါတယ်သူ့ရဲ့အဆင့်အလိုက်သူ့ရဲ့အဆင့်အလိုက်စစ်တီတွေနဲ့တူညီတဲ့အခွင့်အရေးစစ်တီတွေနဲ့တူညီတဲ့လေ့ကျင့်ရေးဆောင်ရွက်ပေးရတာဖြစ်ပါတယ်ဒါကြောင့်မလို့ဒီပြည်သူစစ်မှုထမ်းစနစ်ကိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အနေနဲ့မိမိရဲ့သက်ဆိုင်တဲ့ကျွမ်းကျင်တဲ့ပညာရည်ရည်လိုက်နိုင်ငံတော်ကာကွယ်ရေးတာဝန်မှာထမ်းဆောင်နိုင်ဖို့အခြေခံစစ်ပညာသင်ကြားပြီးဒီတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ဒါဆောင်ရွက်သွားမှာဖြစ်ပါတယ
်ပြည်သူစစ်မှုထမ်းဥပဒေကို2010ခုနှစ်နိုဝင်ဘာလ4ရက်နေ့တုန်းကဗိုလ်ချုပ်မှုကြီးသန်းရွှေအမင်းနဲ့ပြဋ္ဌာန်းခဲ့တာဖြစ်ပြီးတော့အသက်ပြည့်တဲ့လူငယ်တိုင်းစစ်မှုမထမ်းမနေရဥပဒေဖြစ်ပါတယ်တာဝန်နှစ်နှစ်ထမ်းဆောင်ရမှာဖြစ်ပြီးတော့ကျွမ်းကျင်သူဖြစ်ရင်တော့၃နှစ်အထိတာဝန်ထမ်းဆောင်ရမယ်လို့သတ်မှတ်ထားပါတယ်။နိုင်ငံတော်ရေးပေါ်အခြေအနေဖြစ်နေရင်တော့စစ်မှုထမ်းကာလဟာ၅နှစ်အထိ၃နှစ်သတ်မှတ်နိုင်တဲ့အကြောင်းလည်းပြောင်းလဲထားပါတယ်။ ဂျာဂလာအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကတော့စစ်ကောင်စီရဲ့အခုလိုမျိုးအသက်သွင်းလိုက်တဲ့ပြည်သူ့စစ်မှုထမ်းဥပဒေဟာတရားဝင်မှုမရှိဘူးလို့ပြည်သူတွေကိုလိုက်နာမှုမလိုတဲ့အကြောင်းထုတ်ပြန်ကြေညာပါတယ်။ဒီဥပဒေကိုအသက်သွင်းပြီးတော့ပြည်သူတွေကိုစစ်မှုထမ်းခိုင်းတာဟာစစ်ကောင်စီရဲ့နောက်ထပ်စစ်ရာဇဝတ်မှုတစ်ခုထပ်ပြီးတော့ကျူးလွန်တာဖြစ်တယ်လို့ NUG တမရယုံပြောခွင့်ရသူဦးကျော်စောကပြောပါတယ
်။တရားဥပဒေမဟုတ်တဲ့အတွက်ကြောင့်အာဏာဖိကိစားမှုလိုအပ်ပါတယ်။ဆိုတော့ဤမျိုးစုံနဲ့ပြည်သူတို့လည်းသိပါတယ်။ကျွန်တော်ဒီအတန်တေးတပိတ်လုပ်ခဲ့တယ်။ဒီနံပေါ်ထွက်ဆိုလည်းအူညီညီထွက်လိုက်ကြတယ်။အဲ့တော့ဒီမှာဒီဟာကိုကျွန်တော်အနေနဲ့ပြည်သူလူထုအနေနဲ့ဟာအနာမတရားတဲ့အနာဖိစံနဲ့စန့်ကျင်မှုပြုလုပ်ရတယ်။ကျွန်တော် NUG အစိုးရမျိုးသားညီညွတ်ရေးအစိုးရနဲ့မဟာမိတ်တော်လှန်ရေးအဖွဲ့အစည်းတွေအားနဲ့ဒီလူငယ်တွေကိုကျွန်တော်ကူညီဖို့ကာဝယ်ပေးဖို့ပါသူတို့ရဲ့လူအချက်တွေကိုကျွန်တော်ဖြည့်ဆည်းဖို့လည်းကျွန်တော်တွေကျိုးစားဆောင်ရွက်ဖို့အစီအစဉ်ရှိတယ်ဆိုတာတော့ကြောက်ကြချင်ပါတယ်ခင်ဗျာဒီဆေးရဆူကျူးလွန်ထားတဲ့ကျူးလွန်နေတဲ့ဆေးရဆူကောင်းနေရဒီဥပဒေဆိုတဲ့ဟာပြဋ္ဌာန်းပြီးတော့လူတွေကိုအတိအဓမ္မစစ်ထဲသွင်းပြီးတော့ဒီအသေးခံခိုင်းမဲ့ဟာဒါကဒီဟာနောက်ထပ်ဆေးရဆူမှုတစ်ခုကိုကျူးလွန်တဲ့ဟာလို့ကျွန်တော်အနေနဲ့ပြောချင်တယ
်ပြည်သူ့စစ်မှုထမ်းဥပဒေစတင်ကျင့်သုံးမယ်ဆိုတဲ့စစ်ကောင်စီရဲ့ထုတ်ပြန်ကြေညာချက်ထွက်ပြီးတဲ့နောက်မှာတော့လူငယ်တွေကြားမှာစိုးရိမ်ပူပန်မှုတွေဝူပန်မှုတွေတွေ့လာပါတယ်ရပိုင်အတွင်းမှာပဲထိုင်းနိုင်ငံပါဝင်အင်းနီးချင်းနိုင်ငံတွေစီကိုရောက်လာတာတန်သာလနဲ့ကင်နေမီရီစီကိုရောက်လာသူတွေရှိတယ်ဆိုပြီးတော့ VOE ရဲ့သတင်းရင်းမြစ်တွေကနေဆက်ဒေသအခြေအနေကိုပြောကြပါတယ်ဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီနေတဲ့လူငယ်တူကတော့မဖြစ်မနေစစ်မှုထမ်းရမယ်ဆိုရင်လည်းတန်သာလနဲ့ကင်အဖွဲ့တွေစီကိုပဲတွားရောက်တာဝန်ထမ်းမယ်လို့သူကပြောပါတယ
်ဒါနဲ့ဒီရုပ်သာကြီးကိုဒီချိန်ကာလမှာဒါကြီးဆုတ်ပြန်ပါကြတယ်ဘယ်သူမှတောင်းဟိုစစ်မှုထမ်းနေကြဘူးအဲ့ဒါကြည့်တယ်ဒီကမှလည်းလက်ခံဒီမှလည်းစခိုင်းနေမှာမဟုတ်ဘူးကျွန်တော်ညင်ပြောရရင်ဗျာကျွန်တော်ဟဲကျွန်တော်ညင်ပါတော့ကျွန်တော်ညင်ကိုကျွန်တော်ညင်ပါဘူးလေဘာမှဆိုရင်ဒီဟိုဒီတိုင်းကလည်းလက်နဲ့တိုင်းဆိုရှင်တယ်မြင်ကြည့်ဆိုကျွန်တော်ဥပမာပြောတော့မှာဒီနေ့မှာတော့ကျွန်တော်မထမ်းနိုင်တာဒါအဲ့တော့ကျွန်တော်ဦးကြည်နေတဲ့ပါပေါ့နော်။ဒါအောင်တော့ကျွန်တော်တို့မြန်မာပြည်ထိုင်ချုံနဲ့ပြီးသွားမယ်။မရဘူးဆိုရင်ဒီရင်တနက်ကန်ဒီရင်ရှိတယ်ကျွန်တော်တို့မှာ။ဒီတိုင်းကျရင်ကျွန်တော်တို့ဒီတော့မှာပဲထားမယ်နော်
။စစ်ပညာသင်ကြားရေးနဲ့နိုင်ငံတော်ကာကွယ်ရေးအတွက်ဆိုပြီးတော့စစ်ကောင်စီကပြည်သူ့စစ်မှုထမ်းဥပဒေအသက်သွင်းခဲ့တယ်လို့ဒီဥပဒေကိုအကောင့်ထဲပေါ်ဆောင်ရဖို့အတွက်ပြည်သူ့စစ်မှုထမ်းစင့်ကော်ရေးဗဟုအဖွဲ့ကိုလည်းဖွဲ့စည်းလိုက်ပါတယ်။အဲ့ဒီထဲမှာတော့အဖွဲ့ဝင်18ဦးပါပြီးတော့စစ်မှုထမ်းစင့်ခေါ်မှုကိုကြံရုံးပေးရပြီးလာမယ့်ဧပြီလမှာစတင်မယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းညီညွတ်တဲ့စနားပြမှုတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေဒါအပြင်နောက်ပိုင်းမှာလည်းအယက်သားကြေးရွာတွေကိုစစ်တပ်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်မြန်မာစစ်တပ်ဟာအများပြည်သူကြားမှာယုံကြည်ကူးစားမှုကင်းမဲ့ခံရတဲ့အပြင်မုန်းတီးယွန်ရှာမှုတွေပါခံရတာရှိတယ်လို့လေလာသူတွေကသုံးသပ်ထားကြတာပါ။ဒါကြောင့်လည်းလူငယ်တွေဟာဒီဥပဒေကြောင့်မြန်မာစစ်တပ်ထဲဝင်ရမှာကိုအတော်လေးစိုးရိမ်ဟန်ရှိပါတယ်။လူငယ်တွေရဲ့မိဘတွေဖို့လည်းဒီဥပဒေကြောင့်သူတို့ရဲ့တားသမီးတွေအတွက်စိုးရိမ်မကင်းဖြစ်လာတာကိုတွေ့ရပါတယ်။တချင်ထဲမှာတော့စစ်တပ်အာဏာသိမ်းခါပြီးနောက်ဆက်တွဲတိုင်းပြည်မတည်မငြိမ်ဖြစ်အဖက်ဖက်မှာချွတ်ချုံကြနေချိန်မှာပြည်ပကိုထွက်ပြီးတော့အလုလုကင်ဖို့ပညာရှာဖို့လူငယ်လူရွယ်အများစုကပြင်ဆင်နေကြတာပါဒီလိုမျိုးပြင်ဆင်နေချိန်မှာပဲအခုလိုစစ်မှုထမ်းဥပဒေစတင်ကျင့်သုံးလာတော့မယ်ဆိုတဲ့အခြေအနေကြောင့်ပြည်ပထွက်ခွာခွင့်တွေကန့်သက်ခံရမှာကိုလည်းလူငယ်တွေရောသူတို့ရဲ့မိဘတွေကပါစိုးရိမ်နေကြပါတယ်လေးလာသုံးသက်သူတွေကတော့နိုင်ငံအဟွားမှာစီးပရိပခါတွေကြောင့်စစ်ကောင်စီအရေးနှိမ့်လာသလိုတစ်ဖက်မှာအင်အားရုပ်လျှော့မှုတွေကိုဖြစ်တင်းနိုင်ဖို့ကြိုးစားတဲ့အနေနဲ့အခုဒီဥပဒေကိုအသက်သွင်းလာတာဖြစ်တယ်လို့ဝေဖန်ပြောဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာကျွန်တော်တားညူပ
ါမြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေအကောင့်ထဲပေါ်မယ်လို့စစ်ကောင်စီကကြေညာလိုက်တဲ့အချိန်ကနေစလို့ပြည်တွင်းမှာဖြစ်ပေါ်နေတဲ့စိုးရိမ်မှုကြက်တွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းနောက်မှတ်စုကိုသားညူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်တိုက်ပွဲကြောင့်မြန်မာနိုင်ငံထဲမှာအတိဒုက္ခရောက်နေကြရသူတွေကိုကူညီနိုင်မှုထိုင်းဆိုရဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာလမ်းကြောင်းဖွင့်လှစ်နိုင်မှုကြိုးပမ်းနေပါတယ်စစ်ဘေးရှောင်နေရတဲ့သူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေကမရှိမဖြစ်လိုအပ်နေပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုင်းစူးစီးတင်ပြပေးထားပါတယ်
freelance volunteer အနေနဲ့green new ကျင်းမာလဲအခြေဆိုင်လှုပ်ရှားနေတဲ့အဖွဲ့ဖြစ်တယ်ဆိုတော့ကျမတို့အနေနဲ့ဒီ green new မှာရှိတဲ့စစ်ဆောင်တွေစီကိုအမြဲတမ်း ထောက်ပံ့ပေးနိုင်ဖို့ပေါ့နော်ဒီပြည်မှာရှိနေတဲ့ press ဖြစ်တဲ့ချိဆောင်တွေတော့လက်တလုံးမှာကျမတို့ဒီတာနယိခအပိုင်းနေပြီးတော့မှဘူကာပိုင်းနေရောပြီးတော့မှဒီကလင်းငယ်တွေအတွက်အဟာရတိုက်ကျွေးတာတွေပေါ့နော်အဲ့ဒီပြုလုပ်တယ်ပြီးတော့ဒီနေရာပြည်လည်းရောက်တော့မယ်ဆိုပြီးတော့ဒီတော်လေးရှာပါတယ်ပေါ့နော်ဒီမှာယူစားပါတဲ့ချိဆောင်စခန်းတွေအတွက်ကိုရေဖြန့်ဝေမှုအစီအစဉ်တွေပြုလုပ်နေဆက်ရောက်တော့နေတယ်နောက်တစ်ခုကစတဲ့ကျောင်းကြီးမှာလည်းဘုတ်ကျင်းကြီးလောက်ပြီးနေတယ်ပေါ့ဟုတ်ကလေးငယ်တွေအတွက်ပေါ့ဗ
ျကရင်ဒီဒေသတဝန်ဆစ်ဆောင်ရသူတွေကိုမြေပြင်မှာလက်တွေကူညီပေးနေတဲ့အကြောင်း freelance volunteer မြန်မာကမလင်းလင်းက VOA ကိုပြောပြခဲ့တာပါသူတို့ကူညီပေးနေတဲ့စစ်တမ်းတဲ့ဒေသတွေကိုလည်းသူမကအခုလိုပြောပါတယ်
အများကြီးတော့ခမှန်လို့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့အီရီယာတော်တော်များများသွားဖြစ်တယ်ပေါ့နော်အဲလောက်ပေါ်ဒီမော့ဆူဖူဆူပြီးတော့မှကီပေါ်ဖက်ထူဆိုတော့တနစ်လုံးနေတော့အနည်းဆုံးဆိုလို့ရှိရင်တော့တောင်းချီလောက်တော့ရှိမယ်ရှင
်စစ်ထန်တဲ့မြန်မာနိုင်ငံတွင်းကလူမှုထံကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးပို့နိုင်ရဲ့အတွက်ထိုင်းဆိုရဘက်ကကြိုးပမ်းနေကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးပရမ်ပရီဘဟီဒာနုခရာကပြောဆိုထားပါတယ်။ထိုင်းနိုင်ငံကဥဆောင်စီစဉ်နေတဲ့ဒီအစီအစဉ်ကိုအရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်တွေကထောက်ခံထားတာပါ။ဒါပေမဲ့ထိုင်းနိုင်ငံကစီစဉ်နေတဲ့အကူအညီပေးရေးလမ်းကြောင်းဟာလည်းမြန်မာနိုင်ငံတွင်းကအကူအညီလိုအပ်သူအနည်းငယ်ထံကိုသာရောက်ရှိနိုင်မှာဖြစ်ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးရသူက1.6 တန်းလောက်ထိရှိကြောင်းကုလသမဂ္ဂကခန့်မှန်းထားတာပါ။ထိုင်းနိုင်ငံမြောက်ပိုင်းနေဇက်ဂိတ်ကိုအကူအညီပေးရေးအဓိကအသုံးပြုပြီးပစ္စည်းတွေတိုးလောင်းမြန်မာချက်ချင်းတွေအဖွဲ့ကိုလွှဲပြောင်းပေးဖို့ထိုင်းဘက်ကရည်ရွယ်ထားတာပါ။အဲ့ဒီကနေတဆင့်မြန်မာဘက်ကလူရေ2000လောက်ရှိတဲ့မြို့နယ်3ခုကိုဖြန့်ဝေဖို့ဖြစ်ပါတယ်။အကူအညီပေးရေးတိုးချဲ့နိုင်မလားဆိုတာမသေချာသေးသလိုပဲပွင့်လင်းမြင်သာမှုကလည်းအရေးကြီးတဲ့ကိစ္စဖြစ်တယ်လို့ထိုင်းဘက်ကအတိအမှတ်ပြုပြောဆိုထားပါတယ်။အထူးသဖြင့်အကူအညီဖြန့်ဝေရေးအပါအဝင်လုပ်ငန်းစဉ်ကိုအာဆီယံလူသားချင်းစာနာထောက်ထားမှုစင်တာကကြီးကြပ်မယ်လို့တော့ပြောထားပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးပရမ်ပရီဘဟီဒာနုကာရာကတော့
လာခိဝ
ါလူသားချင်းစာနာထောက်ထားမှုဆိုင်ရာအရေးကိစ္စတွေကလူမှုနယ်ဓာတ်ရိုက်ပတ်သက်ဆက်နွယ်နေတာဖြစ်တာကြောင့်ဒါဟာနိုင်ငံရေးကိစ္စမဟုတ်ကြောင်းဒါကြောင့်လဲအာဆီယံကတွန်းအားပေးနေပြီးထိုင်းနိုင်ငံကလက်ရှိဆောင်ရွက်နေတဲ့အစီအစဉ်ကိုဗက်ပေါင်းဆောင်ကသဘောတူကြဖို့နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းသွားတာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနယ်စပ်ဖက်ချန်တလျှောက်မှာစစ်ကောင်စီစန့်ကျင်ရေးတိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းထိခိုက်ပြီးကုန်စီစီးဆင်းမှုအခက်အခဲဖြစ်နေတယ်လို့ကုန်သွယ်မှုပမာဏလည်းလျော့ချနေတာပါ။စစ်ရှောင်းတွေကိုကူညီထောက်ပံ့ရေးမှာကုန်သွယ်ရေးပေါ်မှာလည်းမူတည်တယ်လို့မလင်းလင်းက VOA ကိုပြောပါတယ
်။ဖို့ဆိုလို့ရှိရင်တော့ဝယ်ရတာတော့အဆင်ပြေပါတယ်ဒါပေမဲ့ဒီတိုက်ပွဲအချိန်ကြီးကြောက်ကုန်လန်းချောင်းကြီးပိတ်ဆို့တယ်ဆိုတော့အချိန်ကြီးမျိုးဆိုလို့ရှိရင်ဈေးခုန်တက်သွားတဲ့အချိန်ကြီးတွေကြုံရတယ်တခါတလေမှာဆိုလို့ရှိရင်တော့ဝယ်ချင်တဲ့ပစ္စည်းပေါ့နော်သွားပြီးတော့မှပြီးချင်တဲ့ပစ္စည်းရှာဝယ်လို့မရဘူးအထူးသဖြင့်ဒီကျောက်တော့ကရိယာဒီ stationery ပိုင်းနေဆိုလို့ရှိရင်တော့နည်းနည်းလေးခက်ခဲတယ်ဒီဖက်ကိုရောက်ရင်လည်းဈေးကြီးတယ်ဆိုတဲ့အခြေအနေလည်းရှိပါတယ်အဲအဲ့ဒီခုပါပဲဟုတ
်ဆစ်ဆောင်တွေကိုကုညီထောက်ပံ့ရေးမှာလဲကုန်စည်နှုန်းကြီးမြင့်မှုကုန်စည်ရှားပါမှုကအခက်အခဲတစ်ခုဖြစ်ကြောင်းလဲသူမကပြောပါတယ်အဓိကသိထားတဲ့အချက်ကတော့73စီစည်နှုန်းကြီးမြင့်မှုလို့လဲထောက်ပြပါတယ်
10စီဒီဇယ်အရင်တုန်းကဆိုလို့ရှိရင်ဒီမှာတော့ကျမတို့ကတလီတာကို3,500နဲ့ရတယ်ပေါ့နော်ကျမတို့နေတဲ့ဖက်ချမ်းမှာအခုမဟုတ်ဒီတစ်လေးလုံးနောက်ပိုင်းမှာကျမတို့ကုန်စည်နှုန်းကဟုတ်ကူဒီမှာတလီတာ1000ထိ12000ထိဝယ်ရတယ်ပေါ့နော်ဆိုတော့အခုကတော့နည်းနည်းလေးပြန်ကျလာပြီအခုမှတော့တလီတာကို45005,000ဝန်းကျင်နဲ့တော့ပြန်ဝယ်ရတယ်ပေါ့ဆိုတော့ဒီအထူးသဖြင့်ဒီ73စီဒီမှာကျမတို့ dread transportation ကလည်းအရင်အရေးကြီးတဲ့ခါမှာဒါကတော့ဥပမာအနေနဲ့ပေါ့ကျန်တဲ့ကုန်6ကုန်စင်းနေပြီးတော့မှဒီဆန်နေဆိုလို့ရှိရင်လည်းဈေးအရင်တက်သွားတာကြီးလည်းမြင်ရတယ်အခုတော့နည်းနည်းလေးတော့ပြန်ကျလာပြီပေါ့ဟုတ်
တိုက်ပွဲတွေကြောင့်အသက်မွေးဝမ်းကြောင်းအလုပ်တွေဆွန့်လွတ်ဘေးလွရာတိတ်ရှောင်ကြရသူတွေဟာအခုအညစ်အထောက်ပံ့တွေကိုမှီခိုနေရတယ်လို့ပဲသူတို့ကိုယ်တိုင်လည်းဒေသရင်းမှာရသမျှအလုပ်အကိုင်ဝင်ရောက်လုပ်ကိုင်နေကြတာတွေလည်းရှိကြောင်းအခုအညစ်ပေးရဆောင်ရွက်နေတဲ့ freelance volunteer မြန်မာကမလင်းလင်းက VOE ကိုပြောပါတယ်ရှင
်ဆစ်ဆောင်တွေရဲ့ဒီကူညီနေတဲ့အဖွဲ့အစည်းကိုမီခိုနေရတယ်ဆိုတာကတော့50လို့တော့ထင်တယ်ဗောနော်သူတို့ကိုသူတို့လည်းရက်တည်နေရလဲ50ရခိုင်တော့လို့ထင်တယ်ဘာလို့လဲဆိုအခုဆစ်ဆောင်ရင်းနဲ့သူတို့မှာဝင်ငွေရရှိဖို့ရအတွက်ဟိုကြုံရလုပ်နေကြရတဲ့ဆစ်ဆောင်တွေလည်းအများကြီးရှိတယ်အဲသူတို့တခါမှမလုပ်ဘူးတဲ့အရာတွေဥမာဇီယောင်းနာတွေပဲလားပြီးတော့မှခြံလိုက်တာတွေပဲလားဗောနော်အဲအရင်တော့တခါမှမလုပ်ဘူးတဲ့အလုပ်တွေကိုကြိုးစားပြီးလုပ်တယ်ဆိုတော့ဒီဆစ်ဆောင်တွေရဲ့အတန်တွေလည်းအများကြီးပြန်ကြရတယ်ပေါ့ဆိုတော့ကျွန်မတို့လည်းသူတို့ကတော့ဟိုအားကိုးတယ်ဒါပေမဲ့သူတို့ဟာလည်းသူတို့လည်းဟိုရုံကန့်နေကြရတယ်ဆိုတော့ဟာလည်းတွေ့တယ်ပေါ့
တိုက်ပွဲတွေကြောင့်မြန်မာနိုင်ငံထဲမှာအထိဒုက္ခရောက်နေကြရတဲ့သူတွေကိုကူညီနိုင်မှုထိုင်းဆိုရဘက်ကလူသားချင်းစာနာထောက်ထားမှုဆိုင်ရာလမ်းကြောင်းဖွင့်လှစ်နိုင်မှုကြိုးပမ်းနေတဲ့အကြောင်းဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့လူမှုရှုခေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့မြမအရေးကူညီပံ့ပိုးပေးနေသူများဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားပါတယ်။မြမနိုင်ငံကိုဒီမိုကရေစီအစိုးရစနစ်ပြန်ပြီးတော့ထွန်းကားအောင်လို့တက်နိုင်တဲ့နည်းနဲ့ရန်မုံငွေရှာပံ့ပိုးနေကြတဲ့သူတွေထဲမှာတော့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်မြို့မှာနေထိုင်တဲ့မြမအနယ်ဘွားတွေလည်းပါဝင်ပါတယ်။သူတို့ရန်မုံငွေဘလို့ရှာကြပါသလဲ။မဆုမြတ်မုံကဒီသတင်းပတ်ရဲ့လူမှုရှုခေးမှာတင်ပြပေးထားပါတယ်။
မြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၃နှစ်ကျော်ရှိနေပြီမြဲဒီမိုကရေစီအစိုးရအုပ်ချုပ်တဲ့နေ့တနေ့ပြန်ရောက်ရမယ်လို့အခိုင်အမာယုံကြည်သူတွေအများအပြားရှိနေကြပါတယ်။ဒါကြောင့်လဲဒီမိုကရေစီပြန်လည်ပေါ်ထွန်းရေးကြိုးပမ်းမှုတွေကိုလူအားငွေအားနဲ့ဒီတက်နိုင်တဲ့ဘက်ကနေပံ့ပိုးကူညီနေသူတွေကဘာတော်မှရှိနေကြတာပါ။ American ပြည်ထောင်စု Dallas မြို့ကဒီမြန်မာနယ်ပယ်တွေဆိုရင်လဲကိုယ့်ပြည်သူကိုကူညီရမယ်ဆိုတဲ့ဆုံးဖြတ်ချက်နဲ့ရမုံဝေရှာဈေးရောင်းပွဲတွေကိုလုပ်နေပါတယ်။မြန်မာအစားအသောက်တွေကိုမြန်မာလူမှုအတိုင်းဝိုင်းနဲ့မဟုတ်ဘဲနဲ့နိုင်ငံသားတွေကိုရောင်းချတဲ့ပထမဆုံးဈေးရောင်းပွဲကို February လဆန်းတုန်းကလုပ်ခဲ့ပါတယ်။ဒါကြောင့်ဒီဈေးရောင်းပွဲကိုစီစဉ်သူတယောက်ဖြစ်တဲ့မတ်ကျော်ကျော်ကိုဆက်သွယ်ပြီးတော့ဒီရမုံဝေရှာဈေးရောင်းပွဲအကြောင်းကိုမေးမြန်းထားပါတယ်
။ကျွန်တော်တို့အနေနဲ့ဒါပထမဆုံးလုပ်တဲ့ပွဲပေါ့နော်။ပထမဆုံးဆိုတာကဟို The Miss Community အပြင်မှာပေါ့နော်။ဟိုပထမဆုံးရမုံဝေရှာရဲ့ပွဲဆိုတဲ့အခါကျတော့ကျမတို့လုပ်ခဲ့တဲ့ပွဲအနေနဲ့ကတော့အောင်မြင်တဲ့ပွဲလို့ပြောရမှာပါ။ဘာဖြစ်လို့လဲဆိုတော့ဟိုဗမာစာစာကိုကျမတို့လူတီအောင်လုပ်နိုင်ခဲ့တယ်။ဗမာပြည်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုဗမာမဟုတ်တဲ့နိုင်ငံခြားသားတွေနော်ဟိုဒီမှာရှိနေတဲ့တကယ်ဟို diverse ဖြစ်တဲ့ community ကိုတီအောင်ဆိုပြီးတော့ကျမတို့ပြောပြနိုင်ခဲ့တယ်ပေါ့နော်။ဆိုတော့ပွဲအနေနဲ့ပြောရမယ်ဆိုရင်အောင်မြင်တဲ့ပွဲလို့ပြောလို့ရပါတယ်
။ဆိုတော့ဒီဈေးရောင်းပွဲကဒီတရုတ်နဲ့တကူအထိမ်းအမှတ်နဲ့ဒီထိုင်းတို့ဗီယက်နမ်တို့ပေါ့နော်စားတဲ့ဒီအရှေ့တောင်နိုင်ငံအာရှနိုင်ငံတွေကစုပေါင်းပြီးလုပ်ကြတဲ့ဈေးရောင်းပွဲပေါ့လေ။ဆိုတော့ဒါပေမဲ့အမားတို့ဆူဆူကဆောဆောပြောခဲ့သလိုပဲအမားတို့ကလည်းရမုံငွေရှာဖို့ရည်ရွယ်ချက်နဲ့ဒီမြန်မာစားတောက်တွေကိုရောင်းချခဲ့လို့နားလည်ပါတယ်။ဆိုတော့ဟိုဘလိုမျိုးပေါ့နော်ဒီလာစားကြတဲ့နိုင်ငံသားသားပမာမြန်မာလူမျိုးမဟုတ်တဲ့နိုင်ငံသားသားတွေကိုဒီမြန်မာစားတောက်တွေမိတ်ဆက်ပြီးတော့ဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ဟာတွေဘလိုမျိုးအသိအောင်လို့ပြောပြနိုင်ခဲ့တယ်ဘလိုမျိုးသိအောင်လုပ်ခဲ့လဲဆိုတာလည်းရှင်းပြပါလားရှင
်ကျွန်တော်တို့အဲ့မှာဘန်နာတစ်ခုရှိရပေါ့နော် Fan Raising for Myanmar ဆိုပြီးတော့မှရေးထားတဲ့အတွက်ကြောင့်မို့သူတို့ကတချို့ကလည်းလာမိတယ်ပေါ့နော်မြန်မာလာဘာနောက်ဆိုင်မှာကျတော့ကျမတို့ Burmese food လို့ရေးထားတာ哦ဆိုတဲ့ခါကျတော့မြန်မာလာ Burmese လာဘာလဲပေါ့ဆိုတော့အဲ့ရနေစပြီးတော့သူတို့မီးတာပေါ့နော်ဘာအတွက်ရန်မုံကြီးရှာတာလဲဘာကြောင့်လဲဆိုတော့ကျမတို့ရှင်းပြတယ်အခုလက်ရှိမြန်မာနိုင်ငံမှာစစ်အာဏာသိမ်းထားတယ်လူတွေကမတရားညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရတယ်အဲ့တော့ဟိုစစ်ပွဲတွေလည်းဖြစ်နေတဲ့အတွက်ကြောင့်မို့လို့လူတွေကချောင်တိမ်နေရတယ်လူတွေလည်းရှိတယ်အဲ့လူတွေကိုကျမတို့ကူညီဖို့ထောက်ပံ့ဖို့အတွက်ဒီရမုံငွေရှာတဲ့ပွဲကိုလုပ်တာပါပေါ့နော်အချို့ကြတော့လေတာဘူးနာဝတွေရှိရဲ့ရှိတဲ့ခါကြတော့အဲ့လိုမေးတယ်တော်တော်လေးကိုစိတ်ဝင်စားမေးတယ်ပေါ့နော်သိဝင်စားမိတယ်အခုရောလက်ရှိဘလို့အခြေအနေရှိလဲလူရောဘလောက်ထိခံစားနေရလဲဘလောက်ထိဒုက္ခတွေရောက်နေကြလဲဆိုတော့ဒီအခုဒီမှာရောင်းလို့ရတဲ့ငွေတွေကအကုန်လုံး မာပြည်ပြန်ပို့မှာလားကျမတို့ကလည်းဟုတ်ပါတယ်အကုန်လုံးပြီးတော့ကျမတို့ဒီလုပ်နေတဲ့လူတွေအကုန်လုံးက volunteer တွေပေါ့နော်ဟိုကိုအချို့ဆိုလို့ရှိရင်ဟိုမှာ Friday ကျမတို့က3ရက်လောက်တာဟို Friday Saturday Sunday ဆို Friday မှာခွင့်ယူရတယ်ခွင့်ယူပြီးတော့ဟိုလိုလာပြီးတော့ wine ကုကြရတယ်ပေါ့နော်အဲ့တော့သူတို့တွေကတော်တော်လေးအံ့ဩတယ်ဘာလို့ဆိုကျမတို့ကတကယ်ကိုအဲ့လို volunteer လုပ်ပြီးတော့မှအရန်ဟိုအင်အား site ထုတ်ပြီးရခါကြတော့ပေါ့နော်ကိုကမာဒီအတွက်ကိုဟိုဒီလိုရန်မုံဝင်ရှာနေတဲ့အတွက်ကြောင့်မို့လို့သူတို့တွေကအံ့ဩတယ်အချို့တွေကလည်းအလူတွေထဲ့သွားတယ်အချို့တွေကလည်းဗမာစားစားမစားဘူးအစားကြီးမယ်ပေါ့နော်အစားကြီးမယ်ဆိုပြီးဝယ်တယ်ဥပမာပေါ့နော်ဟိုပြီးတော့30ဘိုးလောက်ဝယ်ရင်ကျမတို့40 50အဲ့လိုပြီးွားတာရှိရဲ့ဟို30ပဲကြားပါတယ်မဟုတ်ဘူးငါတို့ကမင်းတို့ဒီရမုံငွေရှာတာပေါ့နော်အရန်သဘောကျတယ်အဲ့ဒီအတွက်ကြောင့်မင်းတို့လှူတာပါအဲ့လိုမျိုးပြောပြီးတော့လှူပါတယ်လူတွေလည်းရှိရဲ့ပေါ့နော်ဆိုတော့ပွဲနေလေးကတော့ကျမတို့ကတော့အောင်းမြင်ပါတယ်တော်တော်လေးကို
ဒီမြမရေးနဲ့ပတ်သက်လို့ပေါ့နော်ဒီမြမနိုင်ငံမှာဘာတွေဖြစ်နေရဲဆိုတာကိုအာဟိုသူတည်အောင်လုပ်နေကြတဲ့မြန်မာတွေအများကြီးပဲပေါ့လေနိုင်ငံတကာမှာလည်းရှိနေတယ်ဆိုတော့အခုလိုမျိုးဒီမြန်မာအစားအသောက်နဲ့ဟိုမိတ်ဆက်ပြီးတော့တည်အောင်လုပ်တာကပို့ပြီးတော့ထိရောက်တယ်လို့ရောထင်လားရှင့
်ကျွန်တော်တို့ကတော့ညီမျိုးစုံနဲ့調査တာပေါ့နော်ညီမျိုးစုံနဲ့調査တယ်ဆိုတော့ဟိုရမုံငွေရှာတာကိုလည်းကျွန်တော်တို့ညီမျိုးစုံနဲ့ရှာပါတယ်အာလက်မှုပညာပစ္စည်းလက်မှုအမှုပညာပစ္စည်းတွေလောက်တက်တဲ့လိုကကူညီပြီးလုပ်ပြီးတော့ရောင်းနေကျွန်တော်တို့ကံစမ်းမဲ့လက်မှတ်တွေရောင်းနေခင်းညီဆက်ရောင်းနေအဲ့လိုပေါ့ညီမျိုးစုံနဲ့လုပ်နေတဲ့ကြားထဲမှာကျွန်တော်တို့ကဘာကြောင့်ဒီလိုအစားအသောက်နဲ့ဟိုလုပ်ဖြစ်လဲဆိုတော့ဒီဆောင်းမင်းဘက်ကျတော့ဒီမှာအေးတဲ့အခါကျတော့ဟိုပြင်ပပွဲတွေတိတ်မလုပ်ဖြစ်ဘူးပေါ့နော်ကျွန်တော်တို့ဈေးရောင်းပွဲပါညာဆိုလို့ရှိရင်လည်းအင်ဒိုလောက်ပဲလုပ်ဖြစ်တယ်ဆိုတော့အဲ့လိုအဲ့ဒီအချိန်မှာသူတို့ဒီ Chinese New Year Trade ဒီ Asian Community ကဒီလိုပွဲရှိမယ်ဆိုပြီးတော့စဉ်းစားလိုက်တော့ပွဲရတယ်သူတို့ပွဲရတယ်အစားအသောက်ပွဲကိုအစားအသောက်ပွဲဆိုကဲအဲ့တော့အစားအသောက်ချက်ရောင်းနေကြလည်းဖြစ်တယ်ဆိုတဲ့အတွက်ကြောင့်မို့ဒီမှာစမ်းကြည့်မယ်ပေါ့နော်ဆိုနေရာတစ်ခုမှာပြီးတော့စမ်းကြည့်မယ်စမ်းကြည့်ပြီးတော့မှအိုက်ထဲကနေမှဟိုထိုးပေါက်ကြည့်မယ်ပေါ့ထိုးပေါက်ကြည့်လို့အဆင်ပြေတယ်ဆိုလို့ရှိရင်လည်းဆက်လုပ်ကြမယ်ပေါ့အဲ့လိုမျိုးနဲ့စဉ်းစားပြီးတော့ဟိုစူးစမ်းခဲ့တဲ့အခါမှာအခုရခဲ့တဲ့ရလက်အရာရဲ့အခုအချိန်ညရဲ့ဆိုလို့ရှိရင်ကျွန်တော်တို့ပေးချင်တဲ့ message ကိုအခြားပေါ့နော်ဗမာမဟုတ်တဲ့ community ကရောက်အောင်လို့ပြနိုင်ခဲ့တယ်လို့ကျွန်တော်တို့ထင်ပါတယ်
ဆိုတော့ဒီမြန်မာနိုင်ငံမှာလည်းဒီစစ်တပ်ကအာဏာသိမ်းထားတာအခုဆိုရင်အာ၃နှစ်ကျော်ပြီပေါ့လေဒါပေမဲ့အမားတို့လိုမျိုးဒီမြန်မာနိုင်ငံဒီမိုကရေစီအစိုးရပြန်အုပ်ချုပ်တာမြင်နေတဲ့မြန်မာတွေဟိုဘယ်နိုင်ငံမှာပဲဖြစ်ဖြစ်ဒီတပ်နိုင်ဘက်ကတပ်ဘက်ကနေပြီးခုလိုမျိုးရမုံငွေတွေရှာပြီးတော့လည်းအကူညီနေပါတယ်ဆိုတော့ဒီ၃နှစ်ကျော်လာချိန်မှာကူညီတဲ့သူတွေဘက်ကစေတနာထက်သန်မှုရောဘယ်လိုမျိုးပြောနိုင်လဲအာရော့သွားသလားဒါမှမဟုတ်ပို့ပြီးတော့မှကူညီတာမျိုးတွေ့ရလားရှင
်အာရော့သွားတယ်ဆိုတော့မရှိဘူးဒါပေမဲ့ဟိုလူတွေကဒီတော့ပြန်မနေဘူးပေါ့နော်ဥမာဈေးရောင်းနေဆိုလို့ရှင်လဲဝယ်ကြတယ်မဝယ်မဝယ်တယ်အရင်ဝယ်ကြတယ်ဟိုအားပေးကြတယ်ပေါ့နော်ကျမတို့ရောင်းနေရောင်းရတယ်ပတ်စံနေလဲရတယ်ဆိုတော့ဒါမဲ့ကျမတို့ကိုနိုင်ကိုကအဲ့လိုမျိုးဟိုပြောရတာလीအားနာလာတာပေါ့နော်နားလေတယ်သူကလည်းကိုတယောက်ထဲလည်းမဟုတ်ဘူးဆိုတော့ဒါကြောင့်မလို့ဟိုဒီလိုမျိုးအခြားဗမာမဟုတ်တဲ့ဟိုအခြားလူမျိုးကြီးစီကပတ်စံဝင်ငါတို့ရအောင်ရှာမယ်ဆိုပြီးတော့မှကျမတို့စဉ်းစားကြတာ
ဟုတ်ဆိုတော့အခုလိုမျိုးပေါ့နော်ဒီအမားတို့အနေနဲ့ဒီမြန်မာနိုင်ငံအပြောင်းလဲဖြစ်အောင်လို့ငွေအားလူအားစိတ်အားနဲ့ပေါ့နော်ကူညီနေတာတွေကတကယ်ပဲဒီလိုအပ်တဲ့နေရာတွေစီကိုရောက်တယ်တကယ်ပဲထိရောက်မှုရှိတယ်လို့ရောဘယ်လိုမျိုးပြောနိုင်မလဲရှင
့်စကလေးရပေါ့နော်ဒီကျမတို့ရှာတဲ့ရမုံငွေဟာဗမာပြည်အတွက်ဟိုတပြားမချံရောက်ရမယ်တကယ်လိုအပ်တဲ့မြေပြင်ကိုဓာတ်ရိုက်ရောက်ရမယ်စီးစင်းရမယ်ဆိုရည်ရွယ်ချက်နဲ့လုပ်ခဲ့တာဆိုတော့ကျမတို့ပို့တဲ့အခါမှာလည်းတကယ်မြေပြင်ကြီးရောက်အောင်ကျမတို့ပို့တယ်ထိထိရောက်ရောက်လည်းတန်ဖိုးနိုင်တယ်လို့ဟိုကျမတို့ယုံကြည်ပါတယ
် Texas ပြည်နယ် Dallas မြို့ကမြန်မာအရေးလုံနေတဲ့ Progressive မြန်မာ Community ဝင်မတ်ကြွကြွဖြစ်ပါတယ်ရှင်ကမ္ဘာနိုင်ငံဆုံးမှာရောက်နေကြတဲ့မြန်မာတွေထဲမှာလည်းမတ်ကြွကြွလိုပဲမြန်မာနိုင်ငံမှာအပြောင်းလဲဖြစ်ဖို့ကိုယ်တိုင်ပါဝင်ကူညီမှဖြစ်မယ်ဆိုတဲ့ယုံကြည်ချက်နဲ့ဒီတက်နိုင်တဲ့ဘက်ကနေကူညီနေကြသူတွေအများကြီးရှိနေကြပါတယ်ရှင်ကျွန်မဆုမြတ်ပါပ
ါဒါကတော့မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရစနစ်ပြန်ပြီးတော့ထွန်းကားအောင်လို့အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်စ်မှာနေတဲ့မြန်မာအွယ်ပွားတွေကရမုံငွေရှာပြီးတော့ပံ့ပိုးပေးနေကြတဲ့အကြောင်းမဆုမြတ်မွန်ကဒီသတင်းမဲ့ရဲ့လူမှုရှုခေးအစီအစဉ်မှာတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ American Folk အဆိုတော် Taylor Swift ရဲ့ကမ္ဘာအအောင်မြင်ဆုံးဖျော်ဖြေခီးစဉ်မှတ်တမ်းရုပ်ရှင်ကို Disney Plus Online ရုပ်သံလမ်းမှာပြသတော်မှာဖြစ်ပါတယ်။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ဘာလင်ရုပ်ရှင် ပွဲတော်ရဲ့ဖွင့်ပွဲမှာတော့ကမ္ဘာနိုင်ငံရေးကိုအလေးထားပြီးတော့ပြောသွားပါတယ်။ဒီလိုကမ္ဘာတလွှားကထင်မော်ကြော်ကြားသူတွေရဲ့အမှုပညာသတင်းတွေကိုစူးစိပြီးတော့ဒီသတင်းမဲ့ရဲ့တက်တက်ရောင်သတင်းလာမှမအေးသနာကျော်တင်ဆက်ပေးထားပါတယ
် Welcome to the Eras Tour. This has been the most extraordinary experience of my entire life.
ကမ္ဘာမှာအောင်မြင်ဆုံး American Pop အဆိုတော် Taylor Swift ရဲ့ Eras Tour ဖျော်ဖြေရေးခီးစဉ်မှတ်တမ်းရုပ်ရှင်ကိုနောက်လာကစပြီးတော့ Disney Plus ရုပ်သံလိုက်မှာပြသမှာဖြစ်ပါတယ်။ရုပ်တင်ရုပ်ရှင်မှာတော့ငါမပါတဲ့တချင်းငါးဘုတ်ကိုပါထည့်သွင်းပေးထားတယ်လို့ Walt Disney Company ကပြောပါတယ်။ Taylor Swift The Eras Tour ကို Disney Plus ရုပ်သံလိုက်မှာမလ15ရက်နေ့ကစပြီးတော့တည်တံ့ပြသမှာပါ။မနေ့ကရုပ်တင်ရုပ်ရှင်မှာမပါဝင်မဲနဲ့အခုအသစ်ထည့်ထားပေးမဲ့တချင်းငါးဘုတ်ထဲမှာတော့acoustic guitar နဲ့ဖျော်ဖြေထားတဲ့ cardigan ဆိုတဲ့တခြင်းနဲ့ပါဝင်ပါတယ်။သူ့ရဲ့ဖျော်ဖြေခီးစဉ်ကိုမှတ်တမ်းရုပ်ရှင်ရိုက်ကူးထားပြီးတော့ရုံတင်ပြသတော့ရုံတင်ဝင်ငွေဒေါ်လာ262တန်းနီးပါးရရှိခဲ့တာပါ။ဒါဟာ guitar ဖျော်ဖြေပွဲအကြောင်းရုပ်ရှင်ကားသမိုင်းမှာဝင်ငွေအများဆုံးရတဲ့ဇာတ်ကားဖြစ်ပါတယ်။သူ့ရဲ့ဖျော်ဖြေခီးစဉ်ကစင်မြင့် guitar ဖျော်ဖြေခီးစဉ်နေနဲ့လဲကမ္ဘာမှာအောင်မြင်ဆုံးဝင်ငွေအများဆုံးရတဲ့ဖျော်ဖြေခီးစဉ်ဖြစ်ပါတယ်။လက်မဲ့အယောင်ဝင်ငွေတင်ဒေါ်လာတန်း1000ကျော်ဝင်ငွေရှိနေပါ යි သူကပထမဦးဆုံးထွက်တဲ့တချင်းတွေကတချင်းတွေကအစားအခုနောက်ဆုံးထွက်တဲ့တချင်းတစ်တွေအထိတချင်းမျိုးစုံတည်ဆူတာဖြစ်ပါ යි ဒီဖြောပြေးခီးစဉ်ကလည်းမပြီးဆုံးသေးပဲနဲ့တလောလေးကပဲဂျပန်နိုင်ငံမှာသွားဆိုခဲ့တာပါ Taylor Swift ရဲ့အခုနောက်ဆုံးရထားတဲ့အောင်မြင်မှုအစ်စ်ကတော့ Grammy ဂီတဆုချီးမြှင့်ပွဲမှာအကောင်းဆုံးတေးတပြားဆုထပ်ပြီးရရှိခဲ့လို့သူက Grammy သမိုင်းမှာသူ့ရဲ့အရင်ဘယ်သူမှမရဘူးတဲ့သရုတ်ထအချိန်များဖြစ်တဲ့ဒီစုကိုထက်ရတာဖြစ်ပါရင်သူတယောက်တည်းအခုဆိုရင်အကောင်းဆုံးတေးတပြားစု၄ခါရရှိထားပါရဲ့ရှင်။ဂျာမနီနိုင်ငံမှာကျင်းပတဲ့84ကြိမ်မြောက်ဘာလင်ရုပ်ရှင်ပွဲတော်ဖွင့်ပွဲအခမ်းအနားမှာတော့နိုင်ငံရေးနဲ့အမှုပညာရောရှက်နေတာတွေ့ခဲ့ရတာပါ။ဖေဖော်ဝါရီ15ရက်နေ့မှာကျင်းပတဲ့ဖွင့်ပွဲမိန့်ခွန်းမှာပွဲတော်ဖြစ်မြောက်ရေးပူရဲညွန်ကြားရေးမှူး Marriott Rosenberg ကယူကရိန်းစစ်ပွဲ၊ Iran ၊ Sudan နဲ့အရှေ့အလယ်ပိုင်းကစစ်ပွဲတွေပြည်ပခါတွေကိုမိမောင်းထိုးပြောကြားသွားပြီးတော့ဂျာမနီနိုင်ငံမှာလည်းဒီမိုကရေစီကိုချိန်ချောင်နေတဲ့လက်ရာအစွန်းရောက်တွေရဲ့အန္တရာယ်တွေကိုသတိပေးသွားပါတယ်။
Berlinale hat viel Platz für den Dialog der Menschen.
ဘယ်လင်နဲ့ပွဲတော်မှာလူတွေနဲ့အမှုပညာကြားပြောဆိုညှိနှိုင်းလို့ရတာတွေအများကြီးရှိပါတယ်။ဒါမဲ့လည်းအမုန်းတွေအတွက်နေရာမရှိပါဘူး။အမုန်းတရားကရွှေပွဲလာတွေထဲမှာဖိတ်မထားပါဘူးလို့ဖွင့်ပွဲအခမ်းအနားမှာပြည်သက်တွေကသူကပြောသွားပါတယ်။ဂျာမနီနိုင်ငံကနိုင်ငံရေးပါတီရွေးကောက်ခံအမတ်တွေနဲ့အတူလက်ရာဇွန်းရောက် Alternative for Germany AFD ပါတီက၅ဦးကိုလည်းဖွင့်ပွဲအခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားခဲ့တာပါ။ဒါပေမဲ့ဂျာမနီနိုင်ငံကလူနည်းစုတွေကိုနိုင်ငံတွင်းကမောင်းထုတ်ဖို့အတွက် AFD ပါတီကလှုပ်ဝဲအစည်းအဝေးကျင်းပခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာတော့နိုင်ငံထဲမှာတော်တော်ဆူဆူလောင်လောင်ဖြစ်သွားခဲ့ရလို့ပွဲတော်မှာဖိတ်ကြားထားတာကိုပြန်ရုပ်ခဲ့ပါရင
် Wir stehen uns explizit gegen Diskriminierung und jeden Hass, jeglichen Hass, ob antisemitisch.
မတော်ကခွဲခြားဆက်ဆံမှုတွေအမုန်းတရားတွေဘယ်ပုံစံကိုမဆိုအထူးဆန့်ကျင်ပါလိမ့်။ဂျူးမုန်းတရား၊မွတ်စလင်မုန်းတရားအကုန်ပါပါတယ်။ရွှေပြောင်းခြေချနေထိုင်သူတွေကို AFD လက်ရာဇွန်ပါတီကနိုင်ငံတကာနေပြီးမောင်းထုတ်ဖို့ရည်ရွယ်နေတာကဘာလင်နဲ့ပွဲတော်အဖွဲ့ရောမိတ်ဆွေအတိုင်းဝိုင်းတွေကိုရောထိခိုက်စေပါလိမ့်။ကျွန်တော်တို့ပွဲတော်မှာဒါမျိုးလုံးဝလက်မခံပါဘူးလို့Data Reason Pick ကပြောသွားတာပါ84ကြိမ်မြောက်ဘယ်လင်ရဲ့ရုပ်ရှင်ပွဲတော်ကိုတော့ February 15ရက်နေ့ဖွင့်ပွဲမှာ Data Tim Millens ရိုက်ကူးတဲ့ Small Things Like These ဆိုတဲ့ရုပ်ရှင်နဲ့စဖွင့်ပါတယ်ဒီရုပ်ရှင်ကကဘယ်လင်ရုပ်ရှင်ပွဲတော်ရဲ့အမြင့်ဆုံးစုရွှေဝုံဝုံစုအတွက်ရှင်ပြိုင်တဲ့ရုပ်ရှင်စကားကား20တကတခုဖြစ်ပါတယ်84ကြိမ်မြောက်ဘယ်လင်ရုပ်ရှင်ပွဲတော်ဒိုင်းသူကြီးအဖွဲ့ကတော့ Black Panther နဲ့12 years a slave ရုပ်ရှင်ကားတွေကမင်းသမီးဖြစ်တဲ့ Mexican နဲ့ Kenya နွယ်ပွားအဆက်မင်းသမီး Lupita Nyong'o ကဦးဆောင်ပါတယ်။သူက Berlin ရုပ်ရှင်ပွဲတော်ကိုခုလိုမျိုးဦးဆောင်အကဲပြတ်ပေးရသူတွေထဲမှာပထမဦးဆုံးလူမဲဖြစ်ပါရဲ့ရှင
်။မေးသနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တက်ရောင်သတင်းလောအစီအစဉ်မှာရှင်တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညမှာထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်အင်္ဂါမနေ့ခင်းမှလည်းတစ်လက်ပြန်ပြီးထုတ်လင်းပေးမှာမို့စောင့်မျှော်နှားနေပါတယ်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတစ်လက်ပြောပြပေးပါမယ်ရှင်
ပါလက်စတိုင်းနိုင်ငံတွေထူထောင်မှုမျှော်မှန်းထားတဲ့နယ်မြေတွေကိုအစ္စရေးက58နှစ်ကြာသိမ်းပိုက်ထားတဲ့အပေါ်တရားဝင်မှုနဲ့ပတ်သက်လို့ကုလသမဂ္ဂထိပ်တန်းတရားရုံးမှာတမိုင်းတွင်မဲ့ကြားနာစစ်ဆေးမှုတွေစတင်နေပါပြီ။သိမ်းပိုက်နယ်မြေမှာအစ္စရေးကကျင့်သုံးနေတဲ့မူဝါဒတွေနဲ့ပတ်သက်လို့မဖြစ်မနေလိုက်နာစရာမလိုတဲ့အကြံပြုချက်တွေတင်ပြပေးဖို့အတွက်ကုလသမဂ္ဂအထွေထွေညီလာခံကတောင်းခံခဲ့ပြီးတဲ့နောက် ICJ နိုင်ငံတကာတရားရုံးမှာကြားနာစစ်ဆေးနေတာပါ။မြန်မာနိုင်ငံပါဝင်နိုင်ငံတကာနဲ့ဒေတာရင်းပြဿနာတွေကိုဖြေရှင်းရမှာတည်ငြိမ်မှုရရှိရေးဦးစားပေးကြိုးပမ်းမယ်အကြောင်းတရုတ်ထိပ်တန်းတန်တမန်ကပြောလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့အတွက်တရုတ်နိုင်ငံကုမင်းမြို့မှာသက်ဆိုင်ရာအဖွဲ့အစည်းတွေအပြည့်အခက်ရစဲရေးလက်မှတ်ရေးထိုးနိုင်အောင်တရုတ်နိုင်ငံကပံ့ပိုးပေးခဲ့ကြောင်းလည်းဝါရှင်တန်အခြေစိုက်တရုတ်တန်ရုံးကမနေ့ကရစွဲနဲ့ထုတ်ပြန်ခဲ့တဲ့တရုတ်နိုင်ငံသားရေးဝန်ကြီးရဲ့ညချက်မှာဖော်ပြထားတာဖြစ်ပါတယ်ရှင်။ထိုင်းဆိုရအနေနဲ့မြန်မာနိုင်ငံကတင်းရှောင်လာသူလူငယ်တွေကိုရဲစခန်းနဲ့ထိန်းသိမ်းစခန်းတွေမှာထားမယ်အစားကုလသမဂ္ဂနဲ့နိုင်ငံတကာကအကူအညီနဲ့ယာယီဘေးကင်းရေးဇုန်တွေဖွင့်ကအကာအကွယ်ပေးတဲ့ကြောင်းနဲ့ဒေသရင်းငြိမ်းချမ်းတည်ငြိမ်ကိုထိန်းချောက်နေတဲ့စစ်ကောင်စီရဲ့လုပ်ရက်ကိုဟန်တာပေးတဲ့ကြောင်းရှေ့ပြေးအတန်ဖွဲ့တီထောင်သူဒေါခင်အောင်မကပြောပါရရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုစီတူနဲ့ကိုစံကျော်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Clonius Dino နဲ့ Joe Gaze ဖြစ်ပါတယ်ကျွန်မကစုမော်ပါရှင် VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်